Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဇူလိုင်လ12ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကိုရေဒီယိုကရောရုပ်သံအဖြစ်နဲ့ပါ VOA ရဲ့ Facebook YouTube စာမျက်နှာကနေတိုက်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတော့ကျွန်တော်ညံဝင်းအောင်ကတောင်းယူတင်ဆက်သွားမှာပါဗျာ
လာမယ့်ရွေးကောက်ပွဲမှာပြိုင်ဖက်သမ္မတလောင်းထရမ့်ကိုအနိုင်ရပါမလားလို့ဆိုရင်မျိုးတွေတိုးနေချိန်မှာပဲသမ္မတဘိုင်ဒန်ဟာဝါရှင်တန်မှာကျင်းပနေတဲ့နေတိုးထိပ်သီးနောက်ဆုံးနေ့သတင်းစာရှင်းလင်းပွဲပြုလုပ်ပါတယ်။ကာဇာအပြည့်အဝရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးနောက်ဆက်တွဲဆွေးနွေးဖို့အတွက်ညှိနှိုင်းရင်းမှုတွေကိုင်ရိုကိုဆီလုံးမှာဖြစ်ကြောင်းအစ္စရေးကကြားသာပတေးနေ့မှာကြေညာပါတယ်။ကျခိုင်မြောက်ပိုင်းမောင်တော်မြို့နယ်နဲ့တောင်ပိုင်းတန်တွဲငပလီကန်းချေကစစ်ကောင်စီတပ်စခန်းတစ်ခုကိုချက်မှန်သိမ်းပိုက်နိုင်ခဲ့တယ်လို့ AA ဖက်ကထုတ်ပြန်ပါတယ
်။အဲ့လိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုတင်ဆက်ပြီးမှတော့နေတိုးအဖွဲ့ကြီးရဲ့လက်ရှိအနေအထားနဲ့နေတိုးအဖွဲ့အတွင်းအမေရိကန်ရဲ့အခန်းကဏ္ဍရပ်တည်ချက်အပေါ်တုံ့တက်ထားတဲ့ဆက်သွယ်မေးမြန်းချက်ကိုတင်ဆက်ဖို့ရှိသလိုစကိုင်းတိုင်းကဏီမြို့ကရေးပေးအခြေအနေကိုလည်းတင်ပြသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကတင်ပြမှာပါခင်ဗျာ။
American သမ္မတ Joe Biden ဟာချက်တဲ့ပြည်နယ်မှာအရေးပါတဲ့ Big Boy လို့သမ္မတအင်ဗျူကအမည်ပေးထားတဲ့သတင်းစာရှင်းလင်းပွဲတစ်ရပ်ပြုလုပ်မှာဖြစ်ပါတယ်။ဒီနှစ် American ရွေးကောက်ပွဲအတွက်မကြာသေးခင်ကပဲပါတီကြီးနှစ်စလုံးကသမ္မတလောင်းနှစ်ဦးရဲ့စကားဆက်ထိုးပွဲမှာ Republican Party ကသမ္မတဟောင်း Donald Trump နဲ့မရှင်းပြိုင်နိုင်မဲဖြစ်သွားတဲ့သမ္မတ Joe Biden အပေါ်သူ့ရဲ့ Democrat Party ဝင်တချို့ကရွေးကောက်ပွဲဝင်ပြိုင်မှုစိတ်တက်အရခွင့်အားပါမရှိဘူးလို့တန်ရက်ဖြစ်နေချိန်မှာသတင်းတော်တွေရဲ့ခက်ခဲတဲ့မေးခွန်းတွေဖြေဖို့ရှိတဲ့ဒီသတင်းစာရှင်းလင်းပွဲကိုပြုလုပ်တာဖြစ်ပါတယ်။သမ္မတတက်တန်းဒုတိယချင်းဆက်နိုင်ဖို့အတွက်ကြိုးစားနေတဲ့အသက်82နှစ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်အတွက်ဝါရှင်တန်မှာကျင်းပတဲ့ဒီအရေးပါတဲ့၃ရက်ကြာနေတိုးထိပ်သီးအစည်းအဝေးမှာအခုလိုဘာကုန်မင်းမြန်မယ်ဆိုတာကြိုခံမှန်းလို့မရတဲ့သတင်းစာရှင်းလင်းပွဲတက်ရောက်လာတဲ့သတင်းတောက်တွေကိုရင်ဆိုင်ရမှာလည်းဖြစ်ပါတယ်။ဒီစကားစစ်တုပ်ပွဲအပြီးမှာပဲဘိုင်ဒန်ဒီမိုကရက်တစ်ပါတီဝင်အများအပြားကသူ့ကိုရွေးကောက်ပွဲဆက်မွန်ဖို့တားနေရတာဖြစ်တယ်လို့နိုဝင်ဘာ9ရက်ရွေးကောက်ပွဲအတွက်စစ်တမ်းတွေမှာလည်းထရမ့်ကဘိုင်ဒန်နဲ့တားနေတယ်လို့ဖော်ပြနေတာပါ။ဘိုင်ဒန်ရဲ့မိတ်ဆွေတွေကရောနိုင်ငံကြီးပြန်ပက်တွေကပါအခုပြုတ်လုမဲ့သတင်းစာရှင်းလင်းပွဲမှာသူ့အနေနဲ့သတင်းတော်တွေမေးမြန်းချက်ကိုပြက်ပြက်သားသားဖြေမလားအရင်လိုပဲတွေးဝင်နေမလားဆိုတာကိုစောင့်ကြည့်နေကြတာလည်းဖြစ်ပါတယ်။ Chatham Green နဲ့ Washington DC မှာကျင်းပတဲ့ NATO မဟာမိတ်အဖွဲ့ရဲ့85နှစ်မြောက်နှစ်ပတ်လည်ထိပ်သီးအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကယူကရိန်းကိုနောက်ထပ်ပံ့ပိုးမှုတွေပေးဖို့အဓိကဆွေးနွေးကြသလိုအနောက်နိုင်ငံတချို့ကတော့ရုရှားကျူးကျော်မှုကနေကျုံးလာရတဲ့ကမ္ဘာတလွှားရှုပ်ထွေးမှုနဲ့တူနောက်စိန်ခေါ်မှုတစ်ခုဖြစ်တဲ့လက်နဲ့ပြန်ဆိုင်မှုကိုရင်ဆိုင်ဖို့ပါပြင်လာကြတာပါရုရှားရဲ့အဆက်မပြတ်တိုက်ခိုက်မှုခံနေရတဲ့ယူကရိန်းမှာငြိမ်းချမ်းမှုရဖို့သူတို့လိုအပ်တဲ့လက်နက်တွေနဲ့စစ်နစ်တွေလုံလုံလောက်လောက်ရဖို့လုံနိုင်တော့မှာမဟုတ်ဘူးလို့တွက်ဆလာသလိုနေတိုးအနေနဲ့မဟာမိတ်နိုင်ငံတည်ယူကရိန်းကိုရုရှားစစ်တပ်ရဲ့ရန်ကကယ်ဖို့အတွက်လုံလောက်ပြင်ဆင်ရမယ်လို့ထောက်ပြကြပါတယ်ရုရှားပြင်တရုတ်မြောက်ကိုရီးယားနဲ့အီရန်တို့ကြားကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုအစည်းအဝေးမှာဆွေးနွေးခဲ့ကြတာပါအချင်းဖြုံးနေလို့မရတော့ဘူးလို့လည်းအမည်ဖော်ထုတ်ပြောဆိုခွင့်ရမှာထားတဲ့နေတို့အရာရှိသူက VOA ကိုပြောပါတယ်။ဒါပြင်မဟာမိတ်နိုင်ငံအလုံးအတွက်အဓိကဦးစားပေးရမယ့်ကိစ္စကအကူအညီအတွက်ကုန်ကျငွေထပ်တိုးဖို့တယ်မယ်။ကာပဲသူတို့လောက်ကင်နှံစွမ်းတိုးလာအောင်လုပ်ပေးဖို့ဖြစ်ကြောင်းလည်းပြောပါတယ်။တရုတ်ဟာရုရှားအတွက်အစ်စ်နဲ့နဲ့လက်နဲ့စစ်နဲ့တွင်မြင့်တင်ပေးနေတဲ့ကုန်ကျန်းပစ္စည်းတွေတင်ပို့ရင်ရုရှားစစ်တပ်အသက်ရှင်အောင်အဓိကလုပ်ပေးနေပြီဖြစ်တယ်လို့ထပ်တလဲလဲဆွဆွဲခဲ့တာလည်းဖြစ်ပါတယ်။ဂါဇာပြည်ရဲ့အစုပြုချက်နဲ့ပတ်သက်ပြီးနောက်ဆက်တွဲဆွေးနွေးဖို့ညှိနှိုင်းရေးမှူးတွေကိုကိုင်ရိုကိုဆက်လွတ်မယ်လို့အစ္စရေးကချက်သပေးနေမှာကြေညာပါတယ်။ဂျန်ဝင်ညှိနှိုင်းပေးနေတဲ့ American, Egypt နဲ့ Qatar ကိုယ်စားလှယ်တွေဟာအစ္စရေးနဲ့ Hamas တို့ကြားဂါဇာပြည်ရဲ့သဘောတူညီချက်ရဖို့တွန်းအားပေးနေကြတာဖြစ်ပြီးသဘောတူညီချက်ဖို့လည်းနှီးလာနေပြီလို့သတင်းတွေမှာဖော်ပြပါတယ်။ Hamas တွေကလည်းအရင်တုန်းကသူတို့အဓိကထားပြီးတောင်းဆိုနေတဲ့ဂါဇာပြည်ရဲ့ဖို့အစ္စရေးဘက်ကစစ်ပွဲရပ်ဆိုင်းပြရမယ်ဆိုတဲ့အချက်ကိုအစ္စရေးဘက်ကအတိအကျလိုက်နာဖို့မလိုတော့ဘူးလို့သဘောတူကြတာပါ။ဒါအပြင်ဂါဇာပြည်ရဲ့သဘောတူညီချက်ရတဲ့အထိညှိနှိုင်းမှုတွေဆက်ပြီးစူးစမ်းပေးဖို့လည်းဟမတ်ရှေကတိုက်တွန်းနေတာဖြစ်ပါတယ်။သဘောတူညီချက်ရဖို့ဟမတ်ရှေအောက်တိုဘာ9ရက်အစ္စရေးကိုဝန်တိုက်ခြင်းကဖမ်းသွားတဲ့ဒဇာဂန်တွေပြန်ပြီးလွှတ်ပေးရမှာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟူကတော့သူရဲ့စစ်တပ်ကဟာမတ်ရှေကိုအပြီးတိုင်ဖယ်ရှားဖို့မလုပ်နိုင်တဲ့အပြက်ဖို့သဘောတူမှာမဟုတ်ဘူးလို့ပြောထားတာပါ။နှိမ့်နိုင်အဖွဲ့ဟာဒိုဟာမှာကျင်းပတဲ့၄နိုင်ငံပါဝင်တဲ့ထိပ်သီးစည်းဝေးကနေပြန်ရောက်လာတာဖြစ်ပြီး တစားကပြန်လွတ်မြောက်ရေးဆွေးနွေးခဲ့တယ်လို့ပြောပါတယ
်။ VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Julu ဒါမှမဟုတ် Thaicom 6 Julu Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပြီးနေပါတယ်ခင
်ဗျ။ view American တန်ကတောက်ကြမနိုင်ခင်တရင်တွေကိုဆက်လက်ကျင်းပနေပါတယ်။စစ်ကောင်စီနဲ့အာရခတ်တပ်တော်အေဂျာတိုက်ပွဲတွေပြင်းထန်ထန်နေတဲ့ရခိုင်မြောက်ပိုင်းမောင်တော်မြို့နယ်နဲ့တောင်ပိုင်းကတန်တွဲငပလီကန်းချေကစစ်ကောင်စီတပ်စခန်းနှစ်ခုကိုဒီရပိုင်းတွင်းမှာပဲထပ်မံသိမ်းပိုင်နိုင်တယ်လို့အေဂျာကထုတ်ပြန်ပါတယ်။တန်တွဲမြို့နယ်ငပလီကန်းချေကစစ်ကောင်စီရဲ့လက်ကျန်စခန်းတစ်ခုဖြစ်တဲ့ခလာရ55တိုင်ရင်ကိုဇူလိုင်9ရက်နေ့ကတင်ပိုက်ခဲ့ပြီးလက်နက်ခဲနဲ့စစ်သုံးဆောင်ပစ္စည်းအများပြားသိမ်းရှိရမိတယ်လို့အေအေကထုတ်ပြန်ပါတယ်။တန်တွဲမြို့နယ်မှာစစ်ကောင်စီလက်ကျန်တပ်သားတွေနဲ့စစ်ကူလာတပ်သားတွေပေါင်းပြီးတန်တွဲနဲ့အနီးတဝက်အခုခံစစ်ကိုပြင်နေတယ်လို့အေအေကထုတ်ပြန်ချက်ကဖော်ပြပါတယ်။တန်တွဲမြို့နယ်တစ်ခုလုံးအပိတ်သိမ်းပိုက်နိုင်မှုအတွက်ဆက်ပြီးထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့ပြောပါတယ်။ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာနာခခငါအနည်းဝင်းတံတဝက်ကမချင်းချောင်းနေကြအောင်တက်စခန်းကိုဇူလိုင်17ရက်နေ့မနေ့ပိုင်းကတိမ့်ပတ်ရရှိပြီးစစ်တပ်မှန်းတချို့နဲ့လက်နက်ခဲယမ်းအတော်များများတိမ့်ရှိရမိတယ်လို့အေအေကထုတ်ပြန်ပါတယ်။မောင်နှောဒေတာကနောက်ဆုံးလက်ကျန်စခန်းနာခခငါမျိုးတကြီးစခန်းကိုအေအေကဆက်ပြီးထိုးစစ်ဆင်နေတယ်လို့စစ်ကောင်စီဘက်ကမောင်နှောမျိုးမဆုံးရှုံးရေးအပြင်းထန်ခုခံနေရတာပါ။ဒါခိုင်နောက်ဆုံးစီးအခြေအနေတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေက2026ကစပြီး 5G ကွန်ရက်တက်ဆင်ရမှာတုံးတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီတွေဖြစ်တဲ့ Huawei နဲ့ ZTE ထုတ်အဓိကအစိတ်ပိုင်းတွေကိုဖယ်ရှားတော့မယ်လို့ဂျာမနီပြည်ထောင်စုဝန်ကြီး Nancy Faeser ကပြောပါတယ်။ဂျာမနီနိုင်ငံကတော့သူ့ရဲ့ 5G ကွန်ရက်တွေကနေ2026နှစ်ကုန်လောက်မှာဒီအစိတ်ပိုင်းအားလုံးဖယ်ဖို့ရည်ရွယ်ထားကြောင်းပြောပါတယ်။ဒီလိုဖယ်ရှားပြီးရင်တော့ဒီကုမ္ပဏီနှစ်ခုစလုံးကနေထုတ်တဲ့အစိတ်ပိုင်းတွေကိုလုံးဝတားမြစ်ပိတ်ပင်တော့မှာဖြစ်ပါတယ်။ဒါပြင်လည်း 5G ရဖို့နဲ့ network သုံးဖို့အတွက်ဒီကုမ္ပဏီတွေရဲ့အရေးပါတဲ့စီမံခန့်ခွဲစနစ်တွေကိုလည်း2029နှစ်ကုန်လောက်မှာပြောင်းလဲအစားထိုးမယ်လို့ပြောပါတယ်။အခုလိုဆုံးဖြတ်ချက်ကို Germany G5 network ကုမ္ပဏီတွေဖြစ်တဲ့ Deutsche Telekom, Vodafone, Telefónica တို့နဲ့ဆွေးနွေးပြီးမှချမှတ်တာဖြစ်ပြီးအခုဒီ Germany ကုမ္ပဏီ3ခုနဲ့စာချုပ်ချုပ်ဖို့လုပ်နေပြီလို့လည်းပြည်ထောင်ဝန်ကြီးဌာနကလည်းပြောပါတယ်။ဒါဟာဆက်သွယ်ရေးအခြေခံအဆောက်အအုံအတွက်တရှိုးလောက်တာတမင်ဖြစ်စီတဲ့အဖြတ်လုပ်ငန်းအန္တရာယ်တွေရှိနေတဲ့အတွက်အခုလိုလောက်ရတာလို့လည်းဝန်ကြီးကပြောပါတယ်။နေဆက်ကျော်ဖြတ်ပြီးပါကစ္စတန်တွေကိုတိုက်ခိုက်နေတဲ့ TPP ပါကစ္စတန်တာလီဘန်အဖွဲ့ဟာအာဖဂန်နစ္စတန်နိုင်ငံမှာအကြီးဆုံးအကြမ်းဖက်အဖွဲ့တစ်ခုဖြစ်တယ်လို့အာဖဂန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေရဲ့ထောက်ခံအားပေးမှုတွေတိုးပြီးရလာနေတယ်လို့ကုလသမဂ္ဂနောက်ဆုံးထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။မကြာခင်သတင်းပတ်တွေအတွင်းအရက်သားနဲ့လုံခြုံရေးတပ်သားယာနဲ့ချီတေဆုံးရတဲ့အကြမ်းဖက်မှုတွေကို TPP တွေဥဆောင်ခဲ့တာဖြစ်ကြောင်းအကြမ်းဖက်မှုတွေအတွက်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေနဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာနေတဲ့ကုလသမဂ္ဂအဖွဲ့ကဗိုလ်ဘူးညနေမှာအစိုးရခံစားထုတ်ပြန်ခဲ့တာဖြစ်ပါတယ်။ TPP ဟာအာဖဂန်နစ္စတန်နိုင်ငံထဲမှာအင်အားသိသိသားသားတိုးလာနေတယ်လို့အာဖဂန်ဘက်ကနေပါကစ္စတန်ဘက်ကိုသွားပြီးအကြမ်းဖက်လှုပ်ရှားမှုတွေလုပ်နေတယ်လို့လည်းဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာလှုပ်ရှားနေတဲ့ TPP ပါကစ္စတန်တာလီဘန်တွေရဲ့အင်အားဟာခံမှန်းခြေအဖြစ်တိုက်ခိုက်ရေးသမား6000ကနေ6500လောက်ရှိနိုင်တယ်လို့လည်းပြောပါတယ်။ဒီတဲ့ပိုဆိုရကအာဖဂန်ကတာလီဘန်တွေဟာပါကစ္စတန်တဲ့အလုံးရက်နဲ့တွားပြီးတိုက်နေတဲ့ TPP အဖွဲ့ရဲ့ချင်းချောက်မှုတွေကိုဖြည့်ရှင်းလို့တဲ့ဆန္ဒမရှိတာကိုပြနေတဲ့အပြင်သူတို့ကိုယ်တိုင် TPP အဖွဲ့ကိုထောက်ခံပံ့ပိုးနေပုံရတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။
မြန်မာပြည်ရဲ့တောက်ကြနေမယ်နဲ့ခင်ထိတ်တန်းအောင်သတင်းတွေကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းအထင်းမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်နေတိုးအဖွဲ့အတွင်းအမေရိကန်ပြည်ထောင်စုရဲ့အခမ်းကဏ္ဍဘလို့ရှိသလဲဆိုတဲ့သုံးသပ်ချက်ကိုတင်ပြခြင်းပါတယ်85နှစ်တိုင်လာပြီဖြစ်တဲ့မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးအဖွဲ့ကြီးရဲ့တည်တည်အစည်းအဝေးကိုဒီတစ်ပတ်တည်းဝါရှင်တန် DC မှာကျင်းပခဲ့တာပါယူကရိန်းရုရှားစစ်နဲ့နေတိုးအဖွဲ့အတွင်းစူးစီးကာကွယ်ရေး တုံညုံရေးကိစ္စရပ်တွေဟာအဲ့ဒီစီဝေးရဲ့အဓိကဆွေးနွေးမှုတွေဖြစ်နေပါတယ်။အမေရိကန်ဦးဆောင်ဦးစီးလှုပ်ဆောင်ခဲ့တဲ့နေတိုးအဖွဲ့ကြီးကိုအမေရိကန်အနေနဲ့ခိုင်ခိုင်မာမာဆက်ပြီးတော့ဦးဆောင်ထားနိုင်ပါသလား။နေတိုးထဲမှာအမေရိကန်ရဲ့အခမ်းအနားနဲ့ပတ်သက်လို့နိုင်ငံရေးလည်လာသုံးသက်သူဒေါ်တာတင့်ဆွေကိုကျွန်တော်ကပဲဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။မင်္ဂလာပါဒေါ်တာတင့်ဆွေခင်ဗျာ။ဟုတ်ကဲ့ပထမဆုံးမေးချင်တာကတော့ဒီ NATO အဖွဲ့ကြီး85နှစ်ပြည့်တဲ့အချိန်မှာတစ်ချိန်တုန်းကဟလာစီးကာလပြန်ပဲဖြစ်တဲ့ရုရှားနဲ့ NATO ပြန်ပြီးတော့ထိတိုက်ပြည့်သလိုဖြစ်လာပါတယ်။အခုအချိန်မှာအဖွဲ့ဝင်တွေလည်းတိုးလာနေပါတယ်။ဆိုအမေရိကန်အနေနဲ့တစ်ချိန်က NATO ကိုဥဆောင်ခဲ့သလိုမျိုးပေါ့လေ။ဒီအချိန်မှာရောမမထန်ထန်နဲ့ဥဆောင်နိုင်မယ့်အလားအလာရှိပါလားခင်ဗျ။ဟု
တ်ကဲ့။85နှစ်မြောက်နေ့အထိတော့အမေရိကန်ဟာ NATO အဖွဲ့ကြီးရဲ့ထိပ်တန်းတနည်းအားဖြင့်ဥဆောင်နိုင်တဲ့နိုင်ငံဖြစ်ပါတယ်ခင်ဗျမိဂရုမှာပါတယ်လို့ဒီဖွဲ့ကြီးဟာစစ်အေးကာလနဲ့ရှင်ပြီးတော့ဖြစ်လာတာလေမှန်တယ်တခါအထူးသဖြင့်တော့ဒီဒုတိယကမ္ဘာစစ်ကြီးအပြီးမှာကမ္ဘာနိုင်ငံရေးအခင်းကျင်းကနှစ်ပိုင်းနှစ်ချမ်းလို့ဖြစ်သွားရကနေလဝဲကွန်မြူနီအုပ်စုနဲ့တခါအရင်ရှင်လို့ပြောတဲ့လက်ရာနိုင်ငံအခုတော့လက်ရလို့သိမ့်မသုံးပဲနဲ့ဒီမိုကရေစီနိုင်ငံလို့နေတိုးအဖွဲ့ကြီးမှာဘိုင်ဒန်မိန့်ခွန်းမှာလည်းဆိုသွားပါတယ်ဆိုတော့ကွန်မြူနီမဟုတ်တဲ့နိုင်ငံတွေလို့ပြောဖို့လည်းနည်းနည်းတော့ခက်လာပြီးတော့လက်ဝဲလက်ရလို့အကြံပြင်ပြောရမှာပေါ့နော်ရုရှားပါဝင်တဲ့ဒါပေမဲ့လို့အရင်ဖွဲ့ကစားကပြိုင်ဆိုင်မှုအင်အားစုနှစ်ခုပြိုင်ဆိုင်မှုနဲ့အခုအင်အားစုနှစ်ခုပြိုင်ဆိုင်မှုကတော့မတူတော့ဘူးလို့ပြောလို့ရပါတယ်နေတိုးဖွဲ့ကြီးစဖွဲ့ကစားဖွဲ့ပြီးတဲ့နောက်မှာကွန်မြူနီအုပ်စုကလည်းဝါဆောအုပ်စုဖွဲ့ပါလေဒါပေမဲ့လို့တခုဝါဆောကမရှိတော့ပဲနဲ့နေတိုးမှာတော့ဖွဲ့ဝင်သစ်တီတိုးလာတယ်ဘာပဲဖြစ်ဖြစ်ဒါဟာအပြိုင်မှုအစ်စ်ဖြစ်တယ်လို့တော့အခိုင်အမာပြောလို့ရပါတယ်ခင်ဗျဟုတ်ကဲ့
ဆိုတော့ခုနမေးတဲ့ဒီအမေရိကန်ကအရင်လိုမမထန်ထန်ဥဆောင်နိုင်မယ့်အလားအလာဘယ်လိုရှိလဲ
အခုထိအမေရိကန်ကဥဆောင်နိုင်တဲ့အလားအလာရှိတယ်လို့အခိုင်အမာကျွန်တော်ပြောလို့ရပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့သမ္မတဟောင်ထရန့်လက်ထက်မှာနေတိုးနဲ့ဆက်ဆံရေးအတော်လေးကိုတင်းတင်းမာမာရှိခဲ့ပါတယ်နေတိုးအဖွဲ့ဝင်တွေကကာကွယ်ရေးအသုံးစရိတ်တွေထည့်ဝင်မှုအပိုင်းမှာပေါ့လေနင်းနေတယ်ဆိုပြီးတော့ထရန့်ကနေတိုးအဖွဲ့ကိုအတော်လေးဝေဖန်ပါတယ်ဟလာနေတိုးကိုအမေရိကန်ကနေပြီးတော့အိုငွေကြေးထောက်ပံ့မှုတောင်ဖြတ်တောက်မယ်ဆိုပြီးတော့ချင်းချောက်ခဲ့တာမျိုးတွေရှိပါတယ်အခုသမ္မတဘိုင်ဒန်ပြောတော့တတ်မှတ်ထားတဲ့ပမာဏထည့်ဝင်တဲ့နိုင်ငံတွေတိုးလာတယ်လို့ပြောပါတယ်အခုဆိုရင်ဟလာအမေရိကန်မှာဟလာရွေးကောက်ပွဲနီးလာပြီသမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရမ့်တို့ကလည်းဝင်ပြိုင်ကြမှာဆိုတော့နေတိုးနဲ့အမေရိကန်ဆက်ဆံရေးအလားအလာကိုဘယ်လိုမြင်မိပါလဲခင်ဗျဟု
တ်ကဲ့မှန်ပါတယ်ခင်ဗျအရင်ပြီးခဲ့တဲ့လေနှစ်Donald Trump သမ္မတလက်ထက်မှာ NATO နဲ့ရောကမ္ဘာကူးရသမဂ္ဂနဲ့ရော WHO နဲ့ရောရံပက်တွေဖြစ်ခဲ့တာအမှန်ပါပဲအခုလဲ now ယူကော့ပွဲလာမယ့်ယူကော့ပွဲမှာ Trump ပြန်မနိုင်ဘူးလို့လည်းမပြောနိုင်တဲ့အနေထားသို့တော် Trump ပြောတဲ့အကြောင်းပြချက်ကတော့ GDP ရဲ့200ခန့်တုန်းအကုန်လုံးကမထည့်ကြဘူးဆိုတဲ့အချက်ကိုပဲသူကထောက်ပြပြီးတော့ဒီစီကလာလွန်တဲ့ဒီနေ့စီရကလာနောက်ပိုင်းအမေရိကန်ဥဆောင်တဲ့ဒီမိုကရေစီနိုင်ငံတွေနဲ့ရှင်ပြန်ရတဲ့တစ်ဖက်နိုင်ငံတွေရဲ့ရန်ကိုထရမ့်ကထဲ့မတွက်သလိုမျိုးဖြစ်ပါတယ်ခင်ဗျနောက်တစ်ချက်ကလည်းတကယ်လို့သာထရမ့်နိုင်ရင်လည်းပဲသူဟာအလုံးစုံ၄နှစ်ပဲသူတာဝန်ယူနိုင်ပါနေတိုးဖွဲ့ကြီးကအခုထိ85နှစ်ရှိပြီထရမ့်အသက်တက်တဲ့၄နှစ်မှာတစုံတရာထိတ်တိုက်နေတိုးနဲ့အမေရိကန်ရဲ့သဘောထားကွဲလွဲမှုရှိကောင်းရှိနိုင်ပြီမယ်လို့ဒီမိုကရေစီအားစုနဲ့အခုတစ်ဖက်ကအရင်တုန်းကလက်ဝဲနိုင်ငံအခုဆိုပို့ပြီးတော့သူတို့လည်းချဲ့လာတာပေါ့နော်နေတိုးကလည်းချဲ့လာတယ်အဲ့ဒီအားပြိုင်မှုကြီးကတော့ကျွန်တော်တို့နောက်ရာစုနှစ်မဟုတ်တော့ရာစုနှစ်ဝက်လောက်အထိဆက်ရှိနေမှာဖြစ်တဲ့အတွက်အမေရိကန်နဲ့နေတိုးရဲ့ဆက်ဆံရေးဟာအထက်အငေါ်ရှိကောင်းရှိမယ်ဒါပေမဲ့လို့ဆက်လက်ပြီးတရှိခိုင်မြဲနေနိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ ဒီသမရဘိုင်ဒန်ကပြောပါတယ်ဒီနေတိုးရဲ့ပိုင်တဲ့နယ်မြေတလက်မမကြံကာကွယ်သွားမယ်လို့ပြောပါတယ်ဆိုတော့နေတိုးအဖွဲ့တွေမှာရောတကယ်တမ်းညီညွတ်ရှိနေပြီးတော့ဒစီးတစ်လုံးနဲ့ရှိနေပြီလို့ပြောနိုင်မှာပါလား
အဲဒီကနေ့အနေထားရပင်မ12နိုင်ငံကတော့ပြောစရာအကြောင်းမရှိပဲနဲ့အခုတိုးလာတဲ့နိုင်ငံ20 32နိုင်ငံတဲမှာအစ်စ်ထဲမှာတချို့ပေါ့လေအထူးသဖြင့်ရှိဥရောပကနေပြီးတော့လွတ်လပ်လာတဲ့ဒီမိုကရေစီနိုင်ငံဖြစ်လာတဲ့နိုင်ငံတချို့ကတော့တစ်ဖက်ကရုရှားနဲ့ဆက်ဆံရေးကအရင်ကတည်းကရှိထားပြီးသားဖြစ်တဲ့အတွက်နေတိုးအဖွဲ့တွေမှာအဲ့ဒီအဖွဲ့တွေနဲ့ဆက်ဆံရေးကတော့တစုံတရာအထက်ငယ်အနည်းငယ်ရှိနေသေးတဲ့ကာလဖြစ်တဲ့အတွက်စင်းလုံးကျော်ဆက်ဆံရေးမျိုးတော့မရှိသေးဘူးလို့ပြောရမှာပါဒါကလည်းကျွန်တော်အမြင်ကတော့သဘာဝကျပါတယ်ဘယ်အရာဘယ်ဖွဲ့စည်းဘယ်သင်းဖွဲ့ဘေဟာဘေမဟာမိတ်မစေလုံးညောတရားရခိုင်နှုံးချောတယ်လို့မရှိပဲနဲ့နိုင်ငံရေးသဘောရဆင်မပြေတာတွေမတူတာတွေမတည့်တာတွေကိုညှိပြီးဆောင်ရွက်သွားကြမယ်အနေထားအစ်င့်မှာရှိသေးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဒီနေရာမှာပေါ့လေဒီနေတိုးအဖွဲ့ကြီးကအမေရိကန်လုံခြုံရေးအတွက်အရေးကြီးတယ်ဆိုတာကိုဟလာအမေရိကန်ပါတီနှင်းရဲ့စလုံးကတာဝန်ရှိသူတွေသဘောပေါက်တယ်လို့သမရဘိုင်ဒန်ကပြောနေပါလေဟုတ်ပါမလားခင်ဗ
ျဘိုင်ဒန်အမြင်ကတော့ဒီကနေ့အထိသူပြောတာအတိုင်းမှန်ပါတယ်သို့တော်လည်းကျွန်တော်ပထမမိကွန်းမှာဆွေးနွေးသူဒိုနယ်ထရမ့်ကတော့တမျိုးမြင်ကောင်းမြင်ပါလိမ့်မယ်အမေရိကန်နိုင်ငံဟာဒုတိယကမ္ဘာစစ်ကြီးပြီးကလေးကအာအကြီးဆုံးနိုင်ငံနှစ်ခုတည်းကတစ်ခုဖြစ်လာတယ်အခုတော့သူကသူတယောက်တည်းကြီးဆိုးမှုဒီဆိုဗီယက်ပြည်တော်စုပြုတ်ကွဲပြီးတဲ့နောက်မှာသူကတခုတည်းထိတိအခုတော့တခုတည်းမကတဲ့နှစ်ခုလို့ပြောရမယ်အနေအထားတခုဖြစ်ပါတယ်ဒါကြောင့်အမေရိကန်ဟာသူ့ရဲ့ကဘာကိုလွှမ်းမိုးနိုင်တဲ့တနည်းအားဖြင့်ထိတ်တဲနိုင်ငံဖြစ်အောင်ဖြစ်နေတာကိုမကျင်တတ်တဲ့အင်အားစုတွေအုပ်စုတွေနိုင်ငံတွေအများကြီးရှိတယ်ဒါကိုဒီဟာအမေရိကန်နိုင်ငံအတွက်တကဒါသူ challenge လို့ခေါ်ရမယ်စကားဖြစ်ပါတယ်ဒါကြောင့်အမေရိကန်ရဲ့လုံခြုံရေးအမေရိကန်ရဲ့ဥဆောင်နိုင်တဲ့ကမ္ဘာကိုဥဆောင်နိုင်တဲ့အရေးဟာအမြဲတမ်းဒီပဋိပက္ခတွေနဲ့ကြုံနေရမယ်။ဒါကြောင့်အဲ့ဒီပဋိပက္ခတွေကိုဖြည့်ရှင်းဖို့ဒီသမ္မတဘိုင်ဒန်ရဲ့မိန့်ခွန်းအရာဆိုရင်သူ့ရဲ့မဟာမိတ်တွေကအလွန်အရေးကြီးတယ်။မဟာမိတ်တွေနဲ့စီးလုံးညီညွတ်မှုကောင်းမှသာလျင်သူတို့အားလုံးကောင်းနိုင်မယ်လို့ယူဆတယ်။ဒါပဲဖြစ်ဖြစ်အမေရိကန်နိုင်ငံဟာနေတိုးမှာမန်တိုင်ခန့်ခန္ဓာမှာကြည့်တယ်အမေရိကန်ရဲ့လုံခြုံရေးကိုလေဒီနေတိုးအဖွဲ့ကပို့ပြီးတော့ထောက်ကူပေးနိုင်မယ်ဆိုတဲ့အချက်ကဒီနေ့ထိမှန်ပါတယ်ခင်ဗ
ျဟုတ်ကဲ့ယူကရိန်းကိုနီးပြူဟာမြောက်ဟာလေကြောင်းကာကွယ်ရေးလက်နက်တွေမကြခင်ပေးပို့မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်ကြေညာထားပါတယ်ယူကရိန်းစစ်ဟာဒီနေတိုးနဲ့ရုရှားကြားစစ်ပွဲလို့ယူဆမှုတွေလည်းရှိနေပါတယ်ဒီပဋိပက္ခကနောက်ထပ်စစ်အေးတစ်ခုဖြစ်လာနိုင်ပါလား
ဒါအမတန်မှစိုးရိမ်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်ပါတယ်နေတိုးရဲ့ကဲ့ရဲ့ယူကရိန်းနိုင်ငံကိုရုရှားကနိုင်ငံတကာဥပဒေကိုချုပ်ဖောက်ပြီးကျူးကျော်လာခြင်းဟာနေတိုး85နှစ်သမိုင်းမှာကျွန်တော်တို့အရှေ့ဥရောပကဒီလူမျိုးတို့တပ်ဖြတ်မှုအရေးခင်ရယ်ဒီအမေရိကန်မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်ဘောတော်ဝါကြီးထရိုက်တာဝါကြီးပြိုဆန်းတဲ့အခက်နှစ်ခုပြီးတဲ့နောက်မှာအခုဟာတတိယမြောက်ရင်ဆိုင်ရမှုဖြစ်ပါတယ်အဲ့ဒီရင်ဆိုင်ရမှုနဲ့ဆက်ပြီးတော့တစ်ချိန်တည်းမှာကမ္ဘာအရေးခင်မှာအပူဆုံးနေရာတစ်ခုဖြစ်တဲ့တိုင်ဝမ်ကိစ္စဖြစ်ပါတယ်ယူကရိန်းကိုကြည့်ပြီးတိုင်ဝမ်ကိုတရုတ်ကတိုက်မလားဆိုတဲ့အယူဆတွေလည်းတပြိုင်တည်းဖြစ်ပါတယ်တခါနေတိုးဘက်ကကြည့်ရင်တခါနေတိုးနဲ့အတူ EU ပေါ့ဥရောပနိုင်ငံတွေဘက်ကကြည့်ရင်ယူကရိန်းကိုရုရှားကသာအခုလိုလုပ်ချင်တယ်လို့လုပ်ရင်ယူကရိန်းပြီးရင်နောက်ဘယ်နိုင်ငံတွေလာမလဲဆိုတာလည်းသူကကြိုတင်တွက်ထားပြီးသားဖြစ်ပါတယ်။ဒါကြောင့်အခုယူကရိန်းစစ်ပွဲမှာနေတိုးကနေနေတိုးစစ်သားမဟုတ်ဘဲနဲ့အမေရိကန်စစ်သားပေါ့လေအခုနေတော့တသိန်းကျော်ကျော်ဒီဥရောပအရှိဘက်ကိုချထားနိုင်တယ်။ဒါပဲဖြစ်ဖြစ်ဒါဟာ CAR ပြန်ဆိုင်မှုဆိုလာတဲ့ရုရှားရဲ့နောက်ထပ်ကျူကျော်လာမှုကိုကြိုတင်ပြီးတော့မပြင်းစံထားမှုပြီးရှိနေတဲ့အနေထားတည်းရဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့အဲ့တော့ယူကရိန်းစစ်ကရှုံးလို့မရဘူးဟာလားရှုံးလို့ရှိရင်ဟာအီရန်တို့မြောက်ကိုရီးယားတို့လိုနိုင်ငံတွေကနေပြီးတော့ပို့ပြီးတော့အတင်းရဲလာမယ်ခေါင်းထောင်လာကြမယ်လို့ပြောနေကြပါတယ်အဲ့ဒါကိုဆရာလက်ခံပါလား
ဟုတ်ကဲ့တလူရကျွန်တော်တို့စေကာလာတို့ကတော့ဆိုဗီယက်ပြည်တော်စုသူ့နိုင်ငံကြီးနဲ့သူ့နဲ့ကွန်မြူနီဘွာရာတချို့ပါခဲ့တယ်ဒီကနေ့အခင်းချင်းကတော့ပြောင်းသွားပါပြီအမေရိကန်နဲ့အတူနေတိုးအဖွဲ့တွေလည်းပါတယ်လို့အခုဆိုရင်မနေ့ကအစည်းအဝေးတမန်နေ့ကအစည်းအဝေးမှာအရှိအာရှနိုင်ငံ၄နိုင်ငံကတကယ့်ကိုအင်ဒီယာရိုက်တက်တဲ့နိုင်ငံဖြစ်လာတယ်ဂျပန်ရဲ့တောင်ကိုရီးယားရဲ့ဩစတြေးလျရဲ့နယူးဇီလန်ရဲ့ပေါ့နော်ဒါတွေကလည်းအရှိဘက်ပစိဖိတ်မျက်နှာပြင်ခေါက်အနေတိုးနဲ့အမေရိကကတော့အတ္တလန္တိတ်အခုဖြစ်လာတဲ့ပဋိပက္ခရင်ဆိုင်ရမှုကတော့Pacific ဖြစ်ပါတယ်။ဒါကြောင့်ဒီဘက်ကို NATO ကလည်းချဲ့လာရတယ်။ချဲ့လာတဲ့အကြောင်းရင်းကဒီလိုခင်ဗျ။ဟိုအရင်ကဆိုဗီယက်တခုတည်းအခုတော့ရုရှားနဲ့အတူတရုတ်ပါတယ်၊မြောက်ကိုရီးယားပါတယ်၊မကြာသေးခင်ကစပြီးတော့အီရန်မှပါလာပါတယ်ခင်ဗျ။အဲ့ဒီရဲ့အုပ်စုတစုလို့ပြောရမယ့်အနေအထားနဲ့ဒီဘက်က NATO အုပ်စုကကျွန်တော်တို့အတ္တလန္တိတ်ကျော်ပစာမကပဲ Pacific အထိရောက်နေတဲ့အနေအထားဖြစ်တဲ့အတွက်ဒါကိုနှစ်ဖက်လုံးကရုရှားတရုတ်ဥဆောင်တဲ့ကိစ္စနဲ့အမေရိကန်နေတိုးဥဆောင်တဲ့ကိစ္စနှစ်ခုဟာရှင်ပြိုင်မှုအသစ်ကြီးမားလာတဲ့ကမ္ဘာအခင်းကျင်းအသစ်ကြီးဖြစ်ပါတယ်ခင်ဗျအစိုးရင်စရာလည်းကောင်းတယ်လို့ကျွန်တော်မြင်ပါတယ်ဟုတ
်ကျေးဇူးပါခင်ဗျနေတိုး85နှစ်ပြည့်ကာလဒီနေတိုးအဖွဲ့အတွင်းမှာအမေရိကန်ဩဇာတရားမှုနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေသုံးသပ်သွားတာပါအခုတခါတော့စကိုင်းတိုင်းဘက်ကရေဘေးတင့်နေတဲ့အခြေအနေကိုပြောပြခြင်းပါတယ်စကိုင်းတိုင်းကဏီမြို့နယ်အတွင်းချင်းတွင်းမြစ်ရေမြင့်တက်လာတာကြောင့်ကြေးရွာတွေတည်းထိရေတွေဝင်ရောက်လာပြီးတော့ဒေသခံတွေရေဘေးဒုက္ခနဲ့ကြုံနေရပါတယ်စကိုင်းတိုင်းစကိုင်းမြို့မှာလည်းအရာဝတီမြစ်ရေဟာစိုးရင်ရေမှအထက်မှရှိပြီးနေအိမ်300ကျော်ရေဘေးတင့်နေပါတယ်စကိုင်းတိုင်းကရေဘေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကုစော်မိုးကျော်ကပြောပြမှာပါ
ချင်းတွင်းမြစ်ရေဟာစိုးရင်ရေမှတ်အထက်မှရှိနေပြီးစကိုင်းတိုင်းကဏီမြို့နယ်တဲကချင်းတွင်းမြစ်ဘေးမှာရှိတဲ့ကျေးရွာတွေကိုမြစ်ရေတွေဝင်ရောက်နေပါတယ်ချင်းတွင်းမြစ်ရေဟာဇူလိုင်လ9ရက်နေ့ကတည်းကကျေးရွာတွေတဲကိုဝင်ရောက်နေပေမဲ့ဇူလိုင်လ17ရက်နေ့မှာတော့အရင်နေ့တွေကထက်ရေပိုများလာတယ်လို့ဒေသခံတွေကပြောပါတယ်မြစ်ရေတွေဝင်ရောက်လာတာကြောင့်ပဲနှမ်းပြိုးကင်းတွေပျက်စီးရပြီးမြစ်ဘေးဝဲရဒေသခံတွေဟာရေဘေးကျုံနေရတယ်လို့ဒေသခံတွေကပြောပါတယ်ကဏီမြို့နယ်တဲကကျေးရွာတွေရေပေးတဲ့အခြေအနေကိုဒေသခံတဦးဖြစ်တဲ့ကိုပြည့်အောင်နိုင်ကအခုလိုပြောပါတယ
်။ဒီကရေတိုးတာများတာပေါ့ဗျာ။စိုက်ကင်းတွေကအဓိကတော့နှမ်းမျိုးထောင်ထားတဲ့ဟာတွေရေပေးကင်းတွေဆဲသိန်းကုန်ကင်းတွေကိုဒီတွေကဝင်တာအဲဒါပြောတာပြက်စီးတာပြက်ပြေးဝဲရမှရှိနေတယ်။စိုက်ကင်းတွေကကိုပြည့်ရှိုးတာပေါ့။ဒီမင်းကနေရာတွေပေါ်ထားတာဗျာ။ဒီမင်းက၄မိနစ်လောက်ရှိ
စကိုင်းတိုင်းစကိုင်းမြို့မှာလည်းအေယာဝတီမြစ်ရေမြင့်တက်နေတာကြောင့်နေအိမ်300ကျော်ရေဘေးသင့်တဲ့တန်ခံရပါတယ်။အေယာဝတီမြစ်ဘေးနဲ့အနိမ့်ပိုင်းရပ်ကွက်တွေကိုရေတွေဝင်ရောက်နေတာဖြစ်ပြီးတာဝန်ရှိသူတွေကကြိုတင်ပြင်ဆင်တာတွေအပြင်ရေဘေးလွတ်တဲ့နေရာတွေစီရွှေပြောင်းတာတွေလုပ်ပေးနေရပါတယ်။ပုံမှန်မြစ်ရေဝင်ရောက်လေးရှိပေမဲ့ဒီနေ့မှရေအနည်းငယ်ပိုများတယ်လို့စကိုင်းမြို့မိသက်တာဝန်ရှိသူတဦးကပြောပါတယ်။
ကျွန်တော်တို့ရွှေ့တာတော့သောတာပန်လို့တဝဲသေးလို့ပဲနန်းလို့ကတော့ဒီလိုတော့ဟိုပါပေါ့ဒီကုန်းတက်အွက်တွေပေါ့ပေါင်းပြီးတော့သူတို့နေတဲ့နေရာတွေဝင်လို့ကုန်းပေါ်တက်နေကြတော့အဲ့ဒါအိမ်တော်သူက350ပြည့်ပေါ့ဒါမနေ့ကကောက်တဲ့ဟာပေါ့အခုကစိုးရင်အမှတ်တယ်ကျွန်တော်တို့1192ဆိုတော့1100မိသားလောက်ရောက်တာပေါ့1100မိသားကြီးရောက်လာတော့ကျွန်တော်ရောက်တဲ့၄နှစ်တွင်တော့ဒီကောင်အများဆုံးဖြစ်မှာပေါ့ဒီမင်းကွန်းသွားတဲ့လမ်းမြစ်ဖက်ချာအိမ်တွေကတော့အောက်ပိုင်းနေတော့အကုန်မြုပ်တာကနှစ်စဉ်သူတို့မြုပ်နေကြဟာတယ်နှစ်တော့နည်းနည်းပူသွားတာပေါ့တပေးတပေးပွဲလောက်တော့ပူပါပေါ့ဟုတ်ကဲ့55ရောက်ရယ်ကျွန်တော်တို့လေရတော့အသေးလေးပေါ့နော်ပဲ့တောင်လေးတွေကဖိုက်ပါမျိုးသုံးပြီးရှိတယ်ကျွန်တော်တို့ပဲ့ပဲ့လေးတွေကနှစ်ပြီးရှိတယ်ပေါ့အဲ့တော့အဲ့ငါးပြီးပေါ့အဲ့ငါးပြီးတယ်ကျွန်တော်တို့ကအသေးစုဆွယ်ထားတယ်ကျွန်တော်တို့ကန္နာလန်းဆိုရင်ပေါ့ငကိုရေနေတော့အောက်ကိုဆင်းတဲ့လမ်းတွေရှိရယ်လေအဲ့လမ်းလေးကိုတော့တရေဒီပို့နေတာတောက်လျှောက်ပေါ့တရေဒီကာတာတောက်လျှောက်တော့ရှိနေတာပေါ့
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တိုင်းထွာချက်တွေအရချင်းတွင်းမြစ်နယ်အေယာဝတီမြစ်ရေဟာစိုးရင်ရေအမှတ်မှာရှိနေပြီး မင်းကင်းမုံရွာမန္တလေးမြင့်ငယ်မြင်းမူပခုတ်ကူညောင်ဦးစားတဲ့မြို့တွေရဲ့မြစ်ကမ်းအနည်းနဲ့အနှိမ်ပိုင်းတွေမှာနေထိုင်သူတွေအထူးသတိပြုကြဖို့အကြံပြုထားပါတယ်ဂျွန်ဇူလိုင်လဟာမြန်မာနိုင်ငံမှာမိုးလေကာလဖြစ်ပြီးမိုးရသွန်းတာကြောင့်မြစ်ရဲ့ကြီးမြင့်တာတွေဖြစ်တတ်တယ်လို့မိုးအဆက်မပြတ်ရွာသွန်းပြီးမိုးရိပ်ချိန်များတာကြောင့်မြစ်ရဲ့ကြီးပြီးနောက်အကြနှိမ့်နေတာဖြစ်တယ်လို့မိုးစလတာဝန်ရှိသူတွေကပြောပါတယ
်ဖြူရီအမေရိကန်တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ပြည်ဝရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်ကုန်စည်နှုတ်နေမြင့်တက်နေတဲ့ဒီကနေ့ခေတ်မှာနောင်မျိုးဆက်ကလေးတွေကိုငငယ်ကလေးကနေပိုက်ဆံအကြောင်းအသိပညာပေးနေကြပါတယ်ဩစတြေးလျနိုင်ငံတောင်ပိုင်းမှာတော့ဝင်းဝေရှာနီနဲ့ဆုနီစီဝါရေးလုံနီစသဖြင့်ကလေးတွေကိုတင်ကြားပေးနေတာပါ AB သတင်းဆောင်းပါးတစ်ပုဒ်ကိုအခြေခံပြီးပန်းဤတန့်စင်ကတင်ပြထားပါတယ်
အသက်6နှစ်အရွယ်ချာလီကာဆန်ကသူ့လူချင်းနဲ့ပစ္စည်းလေးတွေဝယ်နိုင်ဖို့ဖြောရည်ရောင်းရင်းနဲ့ပတ်စံရှာပတ်စံစုနေပါလေ
American women are chocolate debt မှာ
လေပြာရောင်လေးလူချင်းလို့တမ်းမြာရည်ဖြောနေတာပါ
ခလီကာတွန်က blue wee ဇလန်းတွဲကိုကြည့်ပြီးတော့တမ်းမြာရည်ဖြောပြီးတော့ရောင်းဖို့သူစိတ်ကူးရခဲ့တာပါသူ့အဖေရဲ့အကူအညီနဲ့တမ်းမြာရည်ဖြောပြီးအိမ်သားမှချရောင်းနေပါလေ
His maths has certainly gotten a bit better.
သူတင်ချဖို့ဒေါ်လာတော့အမှန်ပါ။သူကပတ်စံကန်ခိုင်းပြီးတော့ဒီလိုအတွက်ချက်တော်အောင်ကျွန်တော်တို့ကလည်းအားပေးနေတာပါ။
အသက်7နှစ်အရွယ် Olive Garden ကတော့ The Cat Surprise ဆိုတဲ့ခေါင်းစဉ်နဲ့ကိုယ်တိုင်ဆွဲတဲ့ဇောက်တအုပ်ထုတ်ဝေထားပါလေ
။ I usually put more in my savings.
ပုံမှန်ဆိုရင်ငွေစုစည်းနဲ့မှပတ်စံပိုစုထားပါရယ်။ဒါမှကြီးလာရင်ကားလိုမျိုးလိုချင်တာဝယ်နိုင်ပါပါ။
အသက်7နှစ်အရွယ် Teal English ကတော့ Melbourne မြို့ကိုသွားဖို့မြင်းကိုသုံးပြီးပိုက်ဆံရှာပိုက်ဆံစုနေပါလေ
Horses do have a lot to get out of there
မြင်းတွေကတော်တော်အီးအီးပါကြပါတယ်မြင်းပြဝဲကိုသွားကြည့်ဖို့ပတ်စံလိုတဲ့အတွက်မြင်းချီးကိုအထုပ်နဲ့လိုက်ကောက်ဖို့ဆုံးဖြတ်ခဲ့တာပါ
အသက်6နှစ်အရွယ်ကားစင်အတွက်တော့လှေဝယ်နိုင်ဖို့ပဲရည်မှန်းချက်ကြီးနေစေပါ
Now Charlie goes and jumps on marketplace and looks at
အခုတော့ Charlie ကလေတွေရောင်းနေတာကိုကြည့်ရင်ဒီလေတွေဝယ်နိုင်ဖို့တမ်းမရရေဘယ်နှခွက်ရောင်းရမလဲလို့စဉ်းစားတယ်။သူဒီလိုတွေးတတ်တာကပဲအောင်မြင်မှုပဲလို့ကျွန်တော်ယူဆပါတယ်
။ပိုက်ဆံရှာနီကိုနားလဲတဲ့ကလေးတွေကကြီးလာရင်လည်းသူတို့ရဲ့အနာဂတ်ကပိုပြီးတော့သိကြတယ်။ဆိုပြီးစီးပွားရေးပညာရှင်တွေကသုံးသပ်ကြပါလိမ့်
။ The more comfortable they are budgeting when they go to uni.
ကလေးတွေတက္ကသိုလ်ကျောင်းတက်ပြီးတော့ကိုယ့်ဘာကိုယ်တယောက်တည်းနေတဲ့အခါမှာငွေကိုစစ်စစ်ဆက်ဆက်ချင့်ချိန်သုံးတက်ရင်လူကြီးဖြစ်သွားတဲ့အချိန်မှာအပြောင်းလဲအခိုက်အတန့်မှာအခက်အခဲတွေတိတ်မကြုံရတော့ပါဘူး
။ကုန်စည်နှုန်းတွေမြင့်တက်နေတဲ့ဒီနေ့ခေတ်ကြီးမှာပက်စင်ရှာတက်ပြီးတော့စူဆောင်းတက်ဖို့ကအသက်ရှင်ရည်တည်ဖို့အတွက်အရေးကြီးတဲ့အရေးချင်းတွေဖြစ်ပါတယ်ရှင
်။မအေးတန်းနေဖြစ်ပါတယ်ခင်ဗျာ။ဗီရီယာထုတ်လွှင့်ချက်အနေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိတို့ဒေတာတွင်မှဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လိုတဲ့ဆိုရင်တော့ကျွန်တော်စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
် မင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရင်မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိ VOA ရဲ့ Facebook YouTube Website စာမျက်နှာတွေကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာပြည်သုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းတော်အစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဥအောင်ခင်းရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်ဒီဘက်မှာတော့ရခိုင်ဒေသနဲ့ရကိတလမ်းစဉ်အကြောင်းဆွေးနွေးထားပါတယ်။ရခိုင်မျိုးသားရေးဝါဒဖြစ်တဲ့ရကိတလမ်းစဉ်ကျယ်ပြန့်လာပုံကိုဦးအောင်ခင်ကအခုလိုသုံးသပ်တင်ပြထားပါတယ်ခင်ဗျာ
။ရခိုင်မျိုးသားရေးဝါဒကိုရကိတလမ်းစဉ်လို့ခေါ်လို့ရှိပါတယ်။ရှင်းတုံးကလို့လွတ်လပ်တဲ့အကျုပ်ချာအာဏာပိုင်ဘဝကိုရောက်ဖို့ရခိုင်လူမျိုးတွေကမြုံမှန်းတယ်လို့အရက်ခတက်တော်စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်က BBC နဲ့တွေ့ဆုံမေးမြန်းကမှာဖေဖော်ဝါရီလ9ရက်နေ့ကပြောသွားပါတယ်ရခိတလမ်းစဉ်လို့ဆိုပေမဲ့ရခိုင်လူမျိုးတစ်ခုကြီးဗုဒ္ဓဘာသာတစ်ခုကြီးကိုကိုစားပြုတာမဟုတ်ပဲရခိုင်မှာနေထိုင်ကြတဲ့လူမျိုးစုံဘာသာစုံအတွေ့လွတ်လပ်ပြီးတရားမျှတတဲ့အနာဂတ်ကိုဖန်တီးမဲ့လမ်းစဉ်ဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်ရခိုင်ဒေသတခုကြီးကိုကွက်ပြီးစဉ်းစားလို့မဖြစ်ဘူးလို့ဆိုပါတယ်။တိုင်းရင်းသားတွေနဲ့အညာဒေသကဗမာတွေအတွက်ပါလှုပ်ဖို့လိုတယ်လို့ပြောပါတယ်။2020မှာကိုဗစ် -19 ရောဂါကာကွယ်ရေးနဲ့ကုသရေးအတွက်အစိုးရကအလေးထားဆောင်ရွက်နေတော့ရခိုင်နဲ့ချင်းပြည်နယ်မှာအေးအကျန်းဖက်အုပ်စုကအဖြစ်အမှောက်လုပ်ငန်းတွေလုပ်ကင်နေကြောင်းဒါကြောင့်ပြည်သူအသက်အိုးအိမ်စည်းစိမ်ကိုထိန်ထိန်ကာကွယ်စောင့်ရှောက်ဖို့အသက်ဆုံးတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားတွေကိုချီးကျူးဂုဏ်ပြုကြောင်းဒေါ်အောင်ဆန်းစုကြည်က2020ဧပြီလ23ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ NLD အစိုးရကရန်သူလို့သဘောထားခဲ့ပေမဲ့အမြဲတမ်းရန်သူအမြဲတမ်းမိတ်ဆွေဆိုတာမရှိတဲ့အတွက် NUG အစိုးရပါဝင်မှုကိုအတိအမှတ်ပြုတယ်လို့ဇွန်လ3ရက်နေ့က VOA နဲ့တွေ့ဆုံမေးမြန်းစဉ်ဘောကျုပ်ထွန်းမြတ်နိုင်ကပြောပြပါတယ်ရခိုင်ဒေသတစ်ခုလုံးအတွက်မူလတတ်မှတ်ထားတဲ့အတိုင်းပြည့်ပြည့်စုံအောင်ဆက်လက်တိုက်ပွဲဝင်မယ်လို့လည်းဆိုပါတယ်အမျိုးသားလူမျိုးမှုတော်လှန်ရေးအောင်မြင်ဖို့ကတော့အတော်လေးနှိစက်လာပြီလို့ဆိုပါတယ်တော်လှန်ရေးအောင်ပွဲခံပြီးရင်လုံဆရာတွေအများကြီးရှိနေတဲ့အတွက်တစ်ဆင့်ပြီးတစ်ဆင့်လုံးကြရမှာဖြစ်ပါတယ်ဝါပြည်နယ်မှာကိုပိုင်အုံချိုရဲကိုလွတ်လပ်စွာကျင့်သုံးနိုင်တာကိုအခြားပြည်နယ်တွေကအားကြပြီးချီးကျူးဂုဏ်ပြုကြတာတွေရှိပါတယ်။ဝါဒေသဟာတရုတ်ကိုမိခိုအားကိုးနေရတဲ့ကုန်းတွင်းပိတ်ပြည်နယ်ဖြစ်ပါတယ်။ရခိုင်ဒေသဟာကန်ယိုးတန်းဒေသဖြစ်တဲ့အတွက်ဝါဒေသမရှိတဲ့အာတာချက်တွေအများအပြားရှိနေတာကိုမြောက်ဦးကသူတေတီကိုစောတွန်းက Development Media Group ရခိုင်သတင်းစင်မှာလုံးရတဲ့နေအောက်တိုဘာ14ရက်နေ့ကတင်ပြထားပါတယ်။ရခိုင်ကန်ယိုးဒဟာနိုင်ငံခြားဆက်ဆံရေးမှာအားတာချက်ဖြစ်ပါတယ်။ချင်းပြည်နယ်နဲ့အိန္ဒိယနိုင်ငံအရှေ့မြောက်ကုန်းတွင်းပိတ်ပြည်နယ်တွေရဲ့တွေးတက်ဖွံ့ဖြိုးရေးလဲရခိုင်ဒေသကအထောက်အကူပြုနိုင်ပါတယ်။အထူးသဖြင့်ရခိုင်နဲ့ချင်းပြည်နယ်ရဲ့အကျိုးတူပူးပေါင်းမှုဟာနှစ်ဦးနှစ်ဖက်အကျိုးရှိမှာဖြစ်ပါတယ်တဲ့။ရခိုင်ဒေသဟာမြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယသုံးနိုင်ငံထိစပ်ရာနေရာဖြစ်တာကြောင့်အရှေ့တောင်အာရှနဲ့တောင်အာရှဆက်သွယ်ရေးဆုံးမှတ်ဖြစ်နေပါတယ်။ဒါကြောင့်စီးပွားရေးနိုင်ငံရေးနဲ့စည်ရေးရာမဟာဗျူဟာကျတဲ့နေရာဖြစ်တယ်လို့ကိုဇော်ထွန်းကဆိုပါတယ်။ဒါပေမဲ့ထိရောက်မှန်ကန်တဲ့ခေါင်းဆောင်မှုနဲ့တင့်တင့်နဲ့အင်အားမရှိရင်တော့အမဲပြတ်တယ်လို့အပြတ်ခံရမယ်အန္တရာယ်လည်းရှိနေတယ်လို့ဆိုပါတယ်။လုံးရီရောလေယုံရီပါကောင်းမွန်နေမှသာရွေကျက်အောင်မြင်မှုအလားအလာရှိပါတယ်ရှေမျောမျောဒေသတွေမှာဆက်သွေးအားနေတာမှုရခိုင်ဒေသမှာအမျိုးသားစည်းလုံးမှုအပိုင်းမှာအားနေချက်ရှိတယ်လို့ထောက်ပြထားပါတယ်လူရီလေးသန်းနာရှိနေတာဟာလဲရခိုင်ဒေသရဲ့အားနေချက်တစ်ခုဖြစ်ပါတယ်လူရီထူထပ်တဲ့အိန္ဒိယနိုင်ငံတွေနဲ့ရှင်နိုင်ရင်ကျွမ်းကျင်လှုပ်သွားတဲ့လူစွမ်းရည်အရင်အမြစ်ပိုင်းမှာအလွန်အားနေနေတယ်လို့ဆိုပါတယ်ဒီအားနေချက်တွေကိုထိမ့်သိမ့်ပြီးအတာချက်တွေကိုဖန်တီးဖို့ရခိုင်အစိုးရအသစ်မှာတာဝန်ရှိတယ်လို့ဆိုပါတယ် လူဦးရေနည်းတဲ့စင်ကာပူနဲ့အစ္စရေးလိုတွားကျင်လုပ်သားနဲ့လူဆွမ်းအားအရင်အမြင့်ရခိုင်ဒေသမှာတည်ဆောက်ဖို့လဲဥပမာပေးထားပါတယ်တရားဇာတ်ကြွယ်ဝတဲ့ရခိုင်ဒေသဟာတရားဇာတ်ကျင်းစာမိနိုင်တဲ့အနေအထားမှာရှိနေတဲ့အတွက်အထူးသတိထားဖို့လိုတယ်လို့သူတေတီကိုဇော်ထွန်းကဆိုပါတယ်ရခိုင်ဒေသကိုဥဆောင်အုပ်ချုပ်တဲ့အစိုးရဟာတရားဇာတ်ကျင်းစာထောင်ချောက်ကိုအထူးသတိထားကြော်လွှားရမယ်လို့သုံးသပ်ပါတယ်လူမှုစီးပွားရေးထိခိုက်မှုစမ်းစစ်ချက်ပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်ချက်တာဝန်ယူတဲ့စီးပွားရေးဗန္နံဝေတုံးဆွဲမှုပွင့်လင်းရေးစတာတွေကိုအမျိုးအမြင်ရှိရှိနဲ့ပေါ်ဆောင်တန်ရမှာဖြစ်ပါလေတဲ့ရခိုင်ဒေသရဲ့ပထဝီအနေအထားမှာအာတာချက်နဲ့အာနေချက်တွေကိုအချိုးကျခွဲကြည့်ရင်ဆိုးကျိုးဖြစ်နိုင်တဲ့အာနေချက်က40ရာခိုင်နှုန်းရှိပြီးကောင်းကျိုးပေးမဲ့အာတာချက်က60ရာခိုင်နှုန်းရှိတယ်လို့လည်းကန့်မှန်းတာပါတယ်ဒါပေမဲ့အာနေချက်အာတာချက်ဆိုတာဟာအစိုးရရဲ့အရေးအချက်နဲ့စွမ်းဆောင်နိုင်မှုပေါ်မှာလည်းအများကြီးမူတည်ပါတယ်ပြည်သူရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အစိုးရရဲ့နိုင်ငံရေးအမျိုးအမြင်ရှိမှုကလည်းအားနည်းချက်ကိုအားတချက်အဖြစ်ပြောင်းလဲနိုင်ကြောင်းဦးစောထွန်းကတင်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်ဖြစ်ပါတယ်သိပ်မကြခင်မှာပဲတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်ဖို့ရှိပါတယ်အခုတော့ကျမ်းမာရေးခန္ဓာပါဒီတစ်ပတ်မှာတော့ပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှော်ယောဂအကြောင်းကိုဆွေးနွေးထားကြပါတယ်ရန်ကုန်ကမြို့နယ်တချို့မှာဝမ်းပြဲဝမ်းလျှော်ယောဂကူးစက်မှုရုတ်တရက်ပြင်းထန်လာတာကြောင့်အသက်အန္တရာယ်မရှိအောင်ဘယ်လိုမျိုးကြိုတင်ပြင်ဆင်သင့်တယ်လဲဆိုတာကိုကျန်းမာရေးပညာရှင်တွေကအကြံပြုထားကြပါတယ်ဒီအကြောင်းနယူးယောက်မြို့ Wake of High ဆေးရုံကူးစက်ယောဂအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်
โอเคดอกเตอร์เสียตักเนี่ยကျွန်တော်တို့မြန်မာနိုင်ငံတဲ့တချို့စစ်ဘေးဒေသတွေအပြင်ပေါ့เนาะအခုနောက်ဆုံးရန်ကုန်ကမြို့တချို့မှာပါဝမ်းပြဲဝမ်းလျှော်ယောဂဖြစ်တာမှာကာလာဝမ်းပိုးတွေ့တာပါဝင်တချို့ပြင်းထန်မှုတည်ဆုံးမှုတချို့တွေရှိခဲ့တဲ့တဲ့တွေထွက်ခဲ့တာမို့အခုလိုမျိုးရသည်မှာဖြစ်တက်ပြီးတော့တကယ်လို့စောစောသည့်ထိရောက်တဲ့ကုသမှုပေးနိုင်ရင်ပြင်းထန်တဲ့အစင်မှာတောင်တည်ဆုံးမှုကနေကာကွယ်နိုင်တဲ့ဒီဝမ်းယောဂတွေအတွက်အဓိကဘာကနေစပြောခြင်းလဲဆရာရင
်ဟုတ်ကဲ့ဆိုတော့ဒီဝင်းရှော့ဝမ်းပြက်ယောဂဆိုတာကတော့နိုင်ငံတိုင်းမှာလည်းဖြစ်ပါတယ်တော်တော်များများလူတွေမှာလည်းကြုံဘူးတာပေါ့နော်ဒါပေမဲ့ဒီဝင်းရှော့ဝမ်းပြက်ယောဂရဲ့အမှားအများစုသောဒီလိုမျိုးဒုက္ခရောက်စေတတ်တဲ့ condition တွေကတော့ဒီ bacterial ခေါ်တဲ့ပိုးပေါ့နော်ဒီပိုးတွေကြောင့်ဖြစ်တာတော့များတာပေါ့လေဆိုတော့အခုကျွန်တော်ကြားသိရသလောက်တော့ဒီကာလာဝမ်းယောဂလို့ခေါ်တဲ့ပိုးကဖြစ်တယ်လို့တော့ပြောကြတယ်ပေါ့နော်ဆိုတော့ဒီကာလာဝမ်းယောဂါကလူတွေကိုဒုက္ခပေးသလားဆိုတော့ပေးပါတယ်ဒီကျွန်တော်တို့လွန်ခဲ့တဲ့နှစ်ပေါင်းမြောက်များစွာမှာလည်းဟိုကတ်ယောဂါတခုအနေနဲ့ရှိခဲ့တဲ့ဟာတွေရှိပူပါတယ်ပေါ့နော်ဆိုတော့ဒီရှေ့တောင်အာရှတို့အာရှတွေမှာလည်းဖြစ်ပူတဲ့နိုင်ငံတွေရှိပါတယ်အာဖရိကမှာလည်းဖြစ်ပူတဲ့နိုင်ငံတွေရှိပါတယ်ကျွန်တော်တို့နားလည်ရသလား WHO ရဲ့ထုတ်တယ်အရဆိုရင်တော့လွန်ခဲ့တဲ့၄၅၆နှစ်အတွင်းမှာဟေတီနိုင်ငံမှာလည်းဖြစ်ခဲ့ပါတယ်ပေါ့နော်ဆိုတော့ဒါတွေကဘယ်လိုဖြစ်လာလို့ရှိရင်ဘယ်လိုယောဂလက္ခဏာလဲဆိုတော့နံပါတ်1ကတော့ဝင်းချောကြတာပဲပေါ့လေဆိုတော့ဝင်းချောတဲ့အခါမှာသူတို့ကကိုယ်ခန္ဓာထဲမှာရှိတဲ့ရေပေါ့နော်သူတို့ကဒီကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ပူဆိုတာဒီရေတွေကိုစုပ်တာရေတွေကိုမစုပ်နိုင်တဲ့အတွက်ကြောင့်ရှိသမျှရေရောရေနဲ့အတူတူစားတတ်တယ်ရောကိုယ်ခန္ဓာထဲကနေစုံရှုံသွားတာပေါ့ဆိုတော့လူတွေဘာကြောင့်ဒုက္ခရောက်သလဲဆိုတာကတော့အဓိကကတော့ရေနဲ့စားတတ်စုံရှုံသွားတဲ့အတွက်ကြောင့်ဖြစ်တာပေါ့လေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအဓိကပြဿနာအတွက်ပေါ့နော်နောက်သိဆုံးမှုကနေလဲကာကွယ်နိုင်ဖို့ဘလို့အကောင်းဆုံးအကြံပြုခြင်းလဲဆရာကြီ
းဆိုတော့ရေနဲ့စားတဲ့စုံရှုံတာကိုကျွန်တော်တို့ကပြန်ပြီးတော့ဖြည့်ဆည်းပေးနိုင်တယ်ဆိုရင်အသက်အန္တရာယ်ကိုအမြန်ဆုံးကာကွယ်နိုင်ပါတယ်ဆိုတော့အရေးကြီးဆုံးတစ်ချက်ကတော့ဒီရေနဲ့စားတဲ့ကိုပြန်ဖြည့်ပါဆိုကလေးသူငယ်တွေမှာလည်းဒုက္ခရောက်နိုင်ပါတယ်အသက်ကြီးတဲ့လူတွေမှာလည်းဒုက္ခရောက်နိုင်ပါတယ်လူငယ်လူလတ်ပိုင်းတွေမှာကတော့ခန္ဓာရည်စွမ်းရှိတဲ့အတွက်ကြောင့်ပို့ပြီးတော့နည်းနည်းလေးအသက်ဆုံးချုပ်မှုကတော့နည်းနိုင်တာပေါ့နော်ဒါပေမဲ့ကလေးသူငယ်တွေနဲ့ဒီအသက်ကြီးရွယ်ဟိုတွေမှာတော့ဒီပြဿနာတော်တော်လေးကိုဒုက္ခရောက်နိုင်ပါတယ်အသက်ဆုံးချုပ်ရတဲ့ဟာကိုဘယ်လိုကာကွယ်ကြမလဲဆိုတော့နံပါတ်1ကတော့ဒီဟောကလက္ခဏာဟိုသိဖို့အရေးကြီးတာပေါ့နော်ဒါကတော့အရင်ဆုံးကျွန်တော်သိဖို့အရေးကြီးပါတယ် ဝင်းလျှောတယ်ဆိုလို့ရှိရင်အများစုတော့လူတွေလောက်ကြတာတော့ဝင်းပိတ်စေးကိုသွားတောက်တာပေါ့နော်အဲ့ဒါဒီမကောင်းတဲ့အချက်ပါပဲ။ဘာကြောင့်လဲဆိုတော့ဒါတွေကကိုခန္ဓာထဲမှာတခါလေကြလို့ရှိရင်အစားမလို့ဝင်းလျှောလို့ရှိရင်ကျွန်တော်တို့ဆို let it ဟိုပါပေါ့ပေးပြီးလျှောလိုက်တယ်ပေါ့နော်။ဒါမှသာလေကိုထဲမှာရှိတဲ့တောက်စင်တွေအကုန်လုံးကထွက်သွားတယ်ပေါ့။ဆိုတော့ဒါကိုသွားပြီးပိတ်လိုက်လို့ရှိရင်ပို့ပြီးတော့ဒုက္ခရောက်လာတတ်စေတယ်ပါလေ။ဆိုတော့ဘာလို့ပြန်လုပ်လဲဆိုဝင်းလျှောတာဆိုရင်တော့တခါလေကြရင်တစ်ခေါက်နှစ်ခေါက်သွားတာပြဿနာမရှိဘူး။အခေါက်30သွားပြီဆိုရင်ဒီကနှုံးချပြီးတော့ကိုခန္ဓာထဲမှာမသေနိုင်မရှုံနိုင်ဖြစ်သွားအဲ့လိုအခြေအနေဖြစ်လာပြီဆိုရင်တော့ကိုကကျွန်တော်တို့အလွယ်တူဆုံးနည်းလမ်းကတော့တက်စားရည်ပေါ့နော်ပြန်တောက်ရတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီအရေးကြီးတဲ့ရေတက်စားတက်ပြန်ဖြည့်နိုင်ဖို့ဘယ်လိုဆက်အကြံပြုချင်လဲဆရာကြီ
းဆိုအများစုကပြောကြတာတက်စားရည်တော့ဝယ်ဖို့လိုသလားဒါမှမဟုတ်လို့ရှိရင်တို့ WHO ကနေထုတ်တဲ့တက်စားရည်ပဲတောက်ရမှာလားအိမ်မှာကျွန်တော်တို့လုပ်လို့ရပါတယ်စားနဲ့တကြားနဲ့ကိုပေါက်ပြီးတော့ရေထဲမှာထည့်ပြီးတော့ဖြော်မယ်ပြီးတော့လူကျွန်တော်ခေါ်တာတော့မကူမအေးရည်ပေါ့လေအဲ့တဲ့ထဲလိုက်တယ်ဆိုလို့ရှိရင်တကြားသက်ပါတဲ့အတွက်ကြောင့်ကိုခန္ဓာထဲမှာ energy တွေပြန်ပြီးတော့ replacement လုပ်ပါတယ်ထို့နည်းသူဒါမဲ့ဟို diabetes ဆိုရင်တော့တတိထားပါတော့ဆိုတော့ကျွန်တော်ပြောချင်တဲ့သဘောကဒီတကြားနဲ့စားနဲ့လက်ခုကိုပေါင်းပြီးတော့ကိုယ်အိမ်မှာရှိတဲ့ရေနွေးရေကိုကြိုချိုချက်ပြီးတဲ့အဲကိုထည့်မယ်ထည့်ပြီးတော့အဲ့ဒါကိုတောက်မယ်တကယ်လို့ဝယ်လို့ရတယ် WHO ကနေထုတ်တဲ့ဟာတို့ဒါမှမဟုတ်ဆေးကုမ္ပဏီကနေထုတ်တဲ့ဟာတွေသစားဓာတ်တွေဝယ်လို့ရရင်ဒါတွေကတော့သူကသိပ္ပံနေကြထုတ်ထားတဲ့အတွက်ကြောင့်ဝယ်လို့တော့လို့ရှိရင်တော့အစင်ကြီးတာပေါ့လေဒါအကုန်လုံးကိုပြောရောပြီးတော့ထည့်ထားမိတာဖြစ်နေတဲ့အတွက်ကြောင့်ဒါမှမဟုတ်လို့ရှိရင်လည်းကိုယ်အိမ်မှာကိုဒီလိုမျိုးရေကိုကြိုချက်ပြီးတော့တောက်လို့ရှိရင်လည်းကြပါတယ်အဲအရေးအကြီးဆုံးအချက်ကတော့ရေကိုတောက်ပြီးမယ်ဒီဓာတ်စားရေပေါ့နော်ကိုယ်ထဲကိုပြန်ဖြည့်ပြီးမယ်တိတ်ပြီးတော့မခံမရက်နိုင်အောင်ဖြစ်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ကတော့ဘာကိုလုပ်ပြရတာလဲဆိုတော့အကြောလေးကိုဆေးသွင်းပြီးတော့ရေကိုထည့်ပြရဒါဒီအရေးအကြီးဆုံးတစ်ချက်ပါပဲ
ဟုတ်ကဲ့ဆရာကြီးနောက်ရောလောလောဆယ်အရေးကြီးတာအတွက်ဘယ်လိုဆက်အကြံပြုချင်လဲဆရာ
ဆိုတော့ကျွန်တော်တို့ဒီယောဂဖြစ်လာတော့မှဒီလိုလုပ်လို့ရတာပေါ့နော်ဒါတော့မဖြစ်ခင်ကကျွန်တော်တို့ကလူတင်ကာဝဲရမလားဆိုတော့ဒါကတော့လူတိုင်းလုပ်တင်တဲ့အချက်ပါအထူးသဖြင့်မိုးရွာတဲ့အချိန်မှာဒီအစာအသောက်တွေအထူးသဖြင့်ငင်ကောင်းတွေအထူးသဖြင့်ဒီဝင်းပြက်ဝမ်းလျှောယောဂပေါ့နော်အဲ့ထဲမှာအများကြီးပါပါတယ်အဲတခုသောဝင်းပြက်ဝမ်းလျှောတဲ့မှာအရေးကြီးတဲ့ယောဂတခုကတော့ corridor လို့ခေါ်တဲ့အဲဒီကာလာဝမ်းယောဂါကတော့တော်တော်လေးကိုစိုးရဲ။ဘာကြောင့်လဲဆိုတော့ तू ကဒီ30ရာနေ50ရာတိုင်းလုံးလောက်ထိအသေးပြောက်များနိုင်တယ်။ဒီလိုမျိုးနောက်တစ်ခုကဖြည်းဖြည်းမတိပဲနဲ့လိုအပ်တဲ့ကိုယ်ခန္ဓာထဲမှာရှိတဲ့တက်စားရည်တို့တက်စားဟိုအစီဓာတ်တို့ပေါ့နော်ဒါတွေကိုမထည့်ပေးနိုင်ကြလို့ရှိရင်ပေါ့လေ
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အခုလိုဒီပြန်မဖြည့်ပေးနိုင်ရင်ဘလို့နောက်ဆက်တွဲတွေဆက်ပြင်းထန်ပြီးတော့အသက်ဆုံးရှုံးတဲ့အဆင့်ကိုရောက်လာတာလဲဆရာ။
ဆိုတော့ဘာကြောင့်ဆုံးရှုံးသွားနိုင်လဲဆိုတော့ရေမရှိတဲ့အတွက်ကြောင့်ကစ်နီကကြောက်ကပ်ပြတ်မယ်။ကြောက်ကပ်ပြတ်သွားလို့ရှိရင်ကိုယ်ခန္ဓာထဲမှာအညစ်အကြေးတွေမထုတ်နိုင်တော့ပိုမိုပြီးတော့ဒုက္ခရောက်လာမယ်။ဒုနည်းတူစွာပဲကိုယ်ခန္ဓာထဲမှာရှိတဲ့ရေရောစာရောမရှိတော့တဲ့အတွက်ကြောင့်ကိုယ်ခန္ဓာထဲမှာရှိတဲ့ဟို blood pressure လို့ခေါ်တဲ့သွေးနဲ့ပတ်လုံးသားတွေအကုန်လုံးကျလာမယ်။ဆိုတော့ဒီလိုမျိုးမကောင်းသော site ဟိုစိုးကျိုးတွေကစက်တိုက်ဝင်လာတယ်ပေါ့လေတိတ်ကြလာလို့ရှင်ကိုယ်ကိုယ်တိုင်ဘာမှမသိတော့ဘူးဟိုညောသွားတဲ့အခြေအနေမျိုးတွေဖြစ်သွားတယ်ဆိုတော့ဒါတွေတခါလေကြာရင်ကိုယ်ခန္ဓာထဲမှာရှိတဲ့စားတွေတိတ်ပြီးတော့ကုန်ထွက်သွားတဲ့အတွက်ကြောင့်အလွန်တရာမှစားတဲ့အရန်နေတဲ့ခေါ်တဲ့ hyponatremia လို့ခေါ်တဲ့ sodium ပေါ့နော်အရန်ကိုစားတဲ့အရန်နေသွားပြီးတော့လေကိုယ်ခန္ဓာထဲမှာလူတွေဒုက္ခရောက်နိုင်တယ်ထုံနည်းတူစားပဲ potassium လို့ခေါ်တဲ့ electrolyte ကိုယ်ခန္ဓာထဲမှာရှိတဲ့ဒီဓာတ်စားတစ်ခုကညော့သွားတဲ့အတွက်ကြောင့်တရာ weak လုံးဝဟို energy ကိုခန္ဓာ energy မရှိတော့ဘဲနဲ့ဒုက္ခရောက်နေတဲ့အနေထားတွေအကုန်လုံးဝင်လာရပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်တဲ့တဲ့တွေကိုဖြန့်ချိချိန်နဲ့တပြန်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာကြည့်ပြုစီချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA ရဲ့အစီအစဉ်တွေကိုမနေ့9နှစ်နာရီအထိဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။အခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်လာပါပြီ။ရှမ်းမြောက်ပိုင်းမှာဒီနောင်ချိုမြို့ကို TNL လင်းမဟာမိတ် PDF တပ်တွေကဘယ်လိုမျိုးအပိသက်သိမ်းပိုက်ခဲ့ပါသလဲ။တန်တွဲမြို့ကတိုက်ပွဲပြင်းထန်နေတဲ့အခြေအနေနဲ့6လတာကာလအတွင်းကရင်နီဒေသမှာစစ်ကောင်စီတပ်ရဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကို ဖီဘာဝိုင်းတော်သားတွေကစူးစီးတင်ပြထားပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ရှမ်းမြောက်ကနောင်ချိုမြို့ကိုတအန်းတက် TNL နဲ့ပူးပေါင်းအဖွဲ့တွေကအပိသက်တိုက်ခိုက်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်ရခိုင်ပြည်တန်တွဲမြို့နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးမြို့ရင်းကိုလက်နက်ကြီးကြီးကြားခဲ့လို့အရသား2ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်သတင်းလောတွေထဲမှာတော့ကရီနီပြည်မှာ6လတာကာလအတွင်းစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေအကြောင်းနားဆင်ရဖို့ရှိနေပါတယ်
ကျမကနန်းဟောင်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်တပ်ကတော့ရှိရာပြင်ဦးတွင်မြို့နဲ့အနီးဆုံးမြို့ဖြစ်တဲ့ရှမ်းမြောက်နောင်ချိုမြို့ကိုအပြစ်သက်တိုက်ခိုက်သိမ်းပိုက်နိုင်ပြီလို့တအန်းတပ် PSLF TNL ကအတည်ပြုပြောဆိုလိုက်ပါတယ်နောင်ချိုမြို့မှာရှိတဲ့စစ်ကောင်စီရဲ့နောက်ဆုံးလက်ချံတပ်စခန်းဖြစ်တဲ့ဒုံတရင်636ကိုဇူလိုင်လ10ရက်နေ့မှာ TNL နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးမြို့ကိုထိန်းချုပ်ထားလိုက်တာဖြစ်တယ်လို့ PSLF TNL ပြောခွင့်လွေရည်ဦးကပြောပါရယ်နောင်ချုံမြို့ဟာတစ်တုံညာနှစ်ခွန်စစ်စီဒုတိယအပိုင်းမှာ TNL နဲ့ပူပေါင်းတပ်တွေကပထမဆုံးတိုက်ခိုက်သိမ်းပိုက်နိုင်တဲ့မြို့ဖြစ်ပြီးစစ်ကောင်စီရဲ့ချေမြန်တိုက်ရင်ခမရတစ်တစ်လေးတစ်တစ်ငါနဲ့6တုံညာ6ဒုံတိုက်ရင်အပါအဝင်စစ်တပ်စခန်းပေါင်း14ခုကိုသိမ်းပိုက်ခဲ့တာပဲဖြစ်ပါရယ်တိုက်ပွဲတွေကတော့ကြောက်မဲတီဘောလာရှိုးမိုးကုံနဲ့မိုးမိန်မြို့နယ်တွေထဲဆက်လက်ဖြစ်ပွားနေစေဖြစ်ပါရယ်
တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းကလာရှူမြို့မှာတရက်အတွင်းရှော့တိုက်ဒုံးနဲ့လက်နက်ကြီးမြို့ရဲကြလို့လူ၃ယောက်သေဆုံးပြီး၁၀ယောက်ကျော်ဒဏ်ရာရရှိခဲ့ကြပါတယ်။ဗုဒ္ဓဟူးနေ့မနေ့အစောပိုင်းကရက်ွက်ကူဘူရာကင်းရှုမြိုင်နေချီကျောင်းတိုက်တောရကျောင်းတိုက်လာရှူတက္ကသိုလ်နားကနေရာတွေမှာရှစ်လုံးနဲ့လာရှူမြို့အရှိမြောက်ဘက်ကဟတ်တာရွာမှာနှလုံးညနေပိုင်းမှာဟူပိတ်ရွာဘက်မှာလည်းနှလုံးကျခဲ့ပါတယ်။ရက်ွက်ကူမှာကျတဲ့နှလုံးကကလေးတစ်ယောက်နဲ့အမျိုးသမီး၂ယောက်ပွဲချင်းပြီးသေဆုံးပြီး၁၁ယောက်ရရခဲ့ပါတယ်အဲ့ဒီထဲက9ယောက်ဟာတာယာပြင်းထန်တယ်လို့လာရှူဒီတာခန်ကပြောပါတယ်ဟကရွာမှာကြားတဲ့လက်နေကြီးကြောင့်လည်းအရက်သား2ယောက်တာယာရရှိခဲ့ပြီးနေအိမ်တွေပျက်စီးမှုရှိခဲ့ပါတယ်
ရခိုင်ပြည်တန်တွဲမြို့နယ်မှာစစ်ကောင်စီတပ်နဲ့အရက်ခတပ်တော် AA တို့အကြားတိုက်ပွဲဆက်လက်ပြင်းထန်နေပြီးအင်္ဂါနေ့ကမြို့တွင်လက်နက်ကြီးကျရောက်ခဲ့လို့အရက်သားနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်စစ်တပ်စခန်းကနေပစ်ခတ်လိုက်တဲ့လက်နက်ကြီးကတန်တွဲမြို့ညောင်ပင်စည်းထဲကျရောက်ပတ်ကွဲခဲ့လို့အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ဒဏ်ရာရရှိခဲ့တာလို့ဒေသခံတစ်ယောက်ကပြောပါတယ်ဇူလိုင်လ၂ရက်နေ့တုန်းကလည်းလေကြောင်းကနေပစ်ခတ်မှုကြောင့်တန်တွဲမြို့နယ်မြုံပင်ရွာလေးမှာကလေးအပါအဝင်အမျိုးသမီး9ယောက်ဒဏ်ရာရရှိခဲ့ပါတယ်။တန်တွဲမြို့နယ်ငပလီအခြေစိုက်ခမရ966နဲ့တန်တွဲလီစိတ်ကိုအရက်ခတပ်တော်ကတိမ့်ပိုက်ထားပြီးခလာရ99တပ်ရင်းကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေလို့နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေပါတယ်။
ရနေပြည်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းမှာအခုရက်ပိုင်းနဲ့စစ်ကောင်စီတပ်ရဲ့လီရင်တွေစစ်တိုက်ဝဲပြန့်နေပြီးလေကြောင်းတိုက်ခိုက်မှုတွေလှုပ်လာမှာကိုစိုးရိမ်လာကြောင်းအခြေခံစာတင်ကြောင်းတွေပိတ်ထားရပါတယ်စစ်ကောင်စီတပ်ကစစ်ရေးပြင့်မှတ်အရက်သားပြင့်မှတ်မခွဲခြားပဲစာတင်ကြောင်းတွေနဲ့စစ်ရှောင်စခန်းတွေကိုဥတီတိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်ကလေးငယ်တွေအတွက်စိုးရိမ်နေရတယ်လို့ပြည်ငယ်ရေးဝန်ထမ်းတွေနဲ့ကျောင်းသားမိဘတွေကပြောပါတယ်လီရင်တန်ကြားတာနဲ့ကျောင်းတွေဆင်းပေးနေရတယ်လို့စစ်ရှောင်တွေကိုပုံငေပေးနေတယ်ကြီးလက်မြေအဖွဲ့ကဥဇော်မင်းထိုက်ကပြောပါရယ်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းကစာတင်ကျောင်းနှစ်ကျောင်းကိုဖေဖော်ဝါရီ5ရက်နေ့မှာလေရင်နဲ့ဘုံကျဲခဲ့လို့ကျောင်းသား၄ယောက်တည်ဆုံးခဲ့ပါရယ်
ချင်းပြည်နယ်တီးတိမ်မြို့နယ်စီးရင်ဒေတာမော်ဘီးရွာကအသက်မပြည့်သေးတဲ့မိန်းကလေးငယ်တယောက်ကိုစစ်ကောင်စီတပ်ဖွဲ့ကမတိန်ပြုတ်ကျင့်ခဲ့ပါတယ်။ဇူလိုင်လ9ရက်နေ့မှာမော်ဘီးရွာကိုရောက်လာတဲ့စစ်ကောင်စီတပ်သား2ယောက်ကအသက်73နှစ်အရွယ်မိန်းကလေးကိုမတိန်ကျင့်ခဲ့တာဖြစ်ပါတယ်။မိဖို့ချောင်းထဲထမင်းချက်ဖို့ပြင်ဆင်နေတဲ့မိန်းကလေးငယ်ကိုမတိန်ကျင့်ခဲ့တာလို့ CDF CDM စီးရင်ကဆိုပါတယ်။ကလေးမျိုးကနေစစ်ကား6စီးနဲ့ချင်းတောင်ကိုတက်လာတဲ့စစ်ကောင်စီတပ်ဖွဲ့တွေရောက်လာချိန်မှာအခုလိုဖြစ်ခဲ့တာလို့CDF CDM စီရင်တပ်ဖွဲ့ကဇူလိုင်လ6ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဖြစ်စဉ်နဲ့ပတ်သက်ပြီးဒေသခံပြည်သူတွေကစစ်ကြောင်းရဲ့တာဝန်ရှိသူတွေကိုတွားရောက်တိုင်ကြားခဲ့ပေမဲ့ငွေကြေးနဲ့ဖြည့်ရှင်းပေးမယ်ဆိုပြီးပြောလာတယ်လို့ဆိုပါတယ်
စစ်ကောင်စီတပ်ဖွဲ့ကနေမီဆိုးမှုမှုရယူထားတဲ့ကရင်ပြည်ပိုကရိတ်မြို့နယ်ပေါ်ဘင်းရွာမှာဒရုန်းပုံအိမ်အမှုပေါ်မှာကြားရောက်ပောက်ကွဲခဲ့ပြီးအမျိုးသမီးတစ်ယောက်သေဆုံးသွားပါတယ်စစ်ကောင်စီတပ်ဖွဲ့မှလည်းဒရုန်းသုံးတယ်လို့တော်လိုင်းတပ်ဖွဲ့တွေကလည်းဒရုန်းတွေကိုအသုံးပြုနေတာကြောင့်ဘယ်အဖွဲ့လက်ချက်ဆိုတာကိုမပြောနိုင်သေးဘူးလို့ရွာသားတစ်ယောက်ကပြောပါတယ်ဇူလိုင်လ၈ရက်နေ့ညနေပိုင်းမှာကြားရောက်ပောက်ကွဲခဲ့တာဖြစ်ပြီးဘုံထိမှန်သွားတဲ့အမျိုးသမီးကိုဆေးရုံကိုပို့နေချိန်လမ်းမှာသေဆုံးသွားတာဖြစ်ပါတယ်
အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီတပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ကရနီပြည်မှာ6လတာကာလအတွင်းအရက်သား48ယောက်သေဆုံးခဲ့ပြီး142ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကပြောပါရယ်ကျွန်မအမည်ကစူးစီးတင်ဆက်ထားပါရယ်2024ခုနှစ်ဇန်နဝါရီကနေဇွန်လအထိ6လတာကာလအတွင်းလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရက်သားထိခိုက်သေဆုံးဒဏ်ရာရရှိမှုအများဆုံးဖြစ်ပြီးလူသားတိုင်းကအဖြစ်ဖမ်းဆီးခံရပြတဲ့နောက်မှာတပ်ဖြတ်ခံရတာလက်နက်မတော်တဆထိခိုက်တာဒရုန်းနဲ့တိုက်ခိုက်ခံရမှုနဲ့မြေမြုပ်မိုင်းတွေကြောင့်ထိခိုက်သေးဆုံးမှုတွေရှိခဲ့တာဖြစ်တယ်လို့ IEC ကပြောပါရယ်အခုဇူလိုင်လအထဲမှာပဲလိုက်ကော်မျိုးပေါ်မှာရှိတဲ့ရက်ွက်တချို့မှာတော့တိုက်ပွဲဖြစ်ပွားခဲ့ပြီးအရက်သားထိခိုက်သေးဆုံးမှုတွေရှိခဲ့တယ်လို့ IEC ရဲ့အတွင်းရေးမှူးနှစ်ဥပညာကပြောပါရယ်ဒီထိခိုက်သေးဆုံးမှုကတော့ဇူလိုင်လ၄ရက်နေ့ကဖြစ်ပွားခဲ့တာပဲဖြစ်ပါရယ်
ဇူလိုင်ကတော့လောလောဆယ်ကတော့ဒီ၄ရက်နေ့မှာရတာတုံးပြဆောင်တယ်လို့တရားပေါ့နော်ဟိုရကွန်မြို့ပေါ်မှာအတက်ပွဲဖြစ်နေကျွန်တော်ဟိုလင်းနေကြီးကြောက်ချိန်မှာတည်ဆောင်တယ်လို့ကျွန်တော်အကြံတည်ထားပါတယ်နော်
6လတာကာလအတွင်းစစ်တပ်ရဲ့လေရင်ကနေဘုံကျဲတိုက်ခိုက်မှုကြောင့်ကလေး9ယောက်အမျိုးသမီး2ယောက်အမျိုးသား4ယောက်နဲ့အချက်လက်မသိသေးတဲ့သူ1ယောက်တို့သေဆုံးခဲ့ပြီးကလေး9ယောက်အမျိုးသမီး14ယောက်နဲ့အမျိုးသား12ယောက်ကထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ IEC ကဆိုပါတယ်။ဇူလိုင်လပထမအပတ်ထဲမှာပဲဂရနီပီနယ်ထဲစစ်ကောင်စီတပ်နဲ့ဂရနီတော်လန်ရေးပူးပေါင်းတပ်ဖွဲ့တို့အကြားစစ်ရေးတင်းမာမှုတွေနဲ့အတူတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပါတယ်။စစ်ရေးတင်းမာပြီးတိုက်ပွဲတွေဖြစ်နေတဲ့အတွက်အရက်သားပြည်သူတွေနေနဲ့နေရက်ကိုပြန်ဖို့မသင့်တော်သေးပေမဲ့လည်းဒရိုက်ကော်မျိုးပေါ်ကရက်ွက်တွေချဲမှာတော့ပြန်ပြီးတော့နေထိုင်တဲ့သူတွေရှိနေတယ်လို့ခရနီတက်မရော KA ရဲ့စစ်ရေးချုပ်ဘုံမူကြီးဖုံးနိုင်ကပြောပါရယ်
အမကတော့သူတို့ကရှိနေပြီးပြမနာကောင်းကူလေမိုင်လိုတို့ဘာလို့ဒီဝက်ချက်အောင်လဲရတော့ရှိတော့နက္ခလတော်တို့ဘာလို့ဒါပေမဲ့များတော့နတ်ဘဝမှာများမယ်နတ်ဘဝကရသူလူလည်းရှိတယ်လေလူတို့များမယ်အဲ့ဒီတစ်ခါတည်းဒီလူလည်းရှိရှိနေတယ်ဗျတော့ဒါပေမဲ့ဘယ်လိုရှိမလဲဘယ်လိုသိကြည့်လဲကတော့ကျွန်တော်လည်းမသိဘူးလေအဲ့ဒါကရှိနေစပင်းမနာခေါ်ရမှာတော့
ပြည်သူတွေကိုနေရက်ကိုမပြန်ကြသေးဖို့အကြိမ်ကြိမ်အသိပေးပြောဆိုထားပေမဲ့လည်းရက်ရွာနဲ့နေအိမ်တွေကိုစိတ်မချတာကြောင့်ပြန်လာတဲ့သူတွေရှိနေလို့တိုက်ပွဲတွေတဲ့အရက်သားပြည်သူတွေမထိခိုက်အောင်တတိထားနေရတယ်လို့ဂရနီတော်လိုင်းပူပေါင်းတပ်ဖွဲ့တာဝန်ရှိသူတွေကပြောကြပါရယ်ချင်းပြည်နယ်တောင်ပိုင်းပလဝါမြို့စမီးမြို့ပေါ်နဲ့အနီးတစ်ဝိုက်ကရွာတွေမှာဒေသခံပြည်သူတွေငှက်ဖျားရောဂါဖြစ်ပွားမှုနှုန်းမြင့်တက်နေပေမဲ့ငှက်ဖျားဆေးဝယ်ဖို့အတွက်ဆေးမရှိဘူးလို့ဒေသခံတွေကပြောကြပါမတူပီမျိုးထဲမှာလည်းစစ်ပေးဆောင်ပြည်သူအယောက်3000ကျော်လောက်ဟာအရေးပေါ်အကူအညီတွေလိုအပ်နေကြပါတယ်။ကိုရော့ဘတ်ကစူးစီးထားပါတယ်ရှင်
။စမီးမျိုးပေါ်နဲ့မီးချောင်းရွာတလျှောက်မှာမိုးရွမ်းကာလာတွေဖြစ်လိရှိတဲ့ရာသီတုပ်ကွေးနဲ့ငှက်ဖျားရောဂါတွေပြည်သူတွေကြားကိုးစက်မှုနှုန်းများနေပါတယ်။အသက်သေဆုံးတဲ့အထိမရှိသေးပေမဲ့ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေပြီလို့စမီးမျိုးခန့်တယောက်ကပြောပါတယ်
။ဒီစိတ်မှတည်ဆန်းဖြစ်တဲ့အမျိုးတော်မဟုတ်ဘူး။ဒါမဲ့ချတာတော့များတော့များကြတဲ့ပုံပေါ်ချရင်ငါချတိဖောက်တာတော့ပြဲရှိတယ်လို့ပြောချင်ကြတယ်။ဖောက်တော့ကိုလုံးဖောက်နေကြတယ်။ဒါမဲ့ချီကတော့ချာလို့ပြေးနေတွေ့မရတဲ့လူများများလည်းများလို့ပဲ
ပလဝမြို့နယ်စမီးမြို့ဟာရခိုင်ပြည်နယ်အိန္ဒိယနိုင်ငံဘက်ကနေဝင်ရောက်လာတဲ့ကုန်စည်ဆေးဝါးစားသောက်ကုန်ပစ္စည်းတွေကိုအဓိကအားထားနေရတဲ့ဒေသဖြစ်ပါတယ်။ရခိုင်ဘက်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ကုန်စည်စီးဆင်းမှုပြတ်လတ်နေတယ်လို့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်လောင်တိုင်းခရိုင်ကနေလည်းလိုင်လူငယ်အဖွဲ့အစည်းကမြန်မာပြည်ဘက်ကိုဆေးဝါးအခြေခံစားသောက်ကုန်နဲ့စစ်သုံးစီတွေတည်ယူပို့ဆောင်ခွင့်ပိတ်ပင်ထားတာကြောင့်အခက်အခဲဖြစ်နေကြပါတယ်။လက်ရှိစမီးမြို့ပေါ်မှာဓာတ်ဆီတလီတာ7,800ထိရှိပေမဲ့ဝယ်ယူဖို့မရှိတော့ဘူးလို့ဆိုပါတယ်။ဒါအပြင်အကိုက်ခဲပျောက်ဆေးတွေတောင်ဝယ်ယူဖို့ခက်ခဲနေတယ်လို့စမီးမျိုးခံကပြောပါတယ
်။ချက်တယ်ဝိမာစာနေစားရမယ်။ဘာမှလည်းခက်တယ်။ဒီအင်တီရီယာလည်းကွာမှုရပြီဆိုတော့ညီကလည်းကြီးတယ်ဆိုတော့အတော်လာလည်းတဲ့အချိန်ကြီးတော့ပြီးလို့ရှိတယ်။ဒီမှာအင်ဂျာပေးဒီဒီကွာပြည်ပေးတော့တခြားနေရာဝင်ကြမရှိတော့ဘူး။ဒါလာရင်တော့ဒီနောက်မှာတော့ဘာဖြစ်မှန်းမသိဘူး။
Araka Tato e Tincho Tare Sami Mupoma, Leshiro, Lui the Town Niba Nitain Javi, Mukan Bidu Miyazuga, Yoride, Sibi Tinshang Nijayaze Pipare, Dapi Matubi Mutin Taipwe Chowne, Niyakani Songko Topi Tinshang Nijayare, Didakan Bidu, Don't Town Jo Dwe, Muga Chendang Siwane, Sana Yekari, Yibo Kuni Luan Nivare. ကိုမြတ်သားတော်သာဝတိရေအလုံးမောကရေချင်းထောင်းတဲ့လူတွေအခုမိုးတင်းစတော်လေကျန်ဆန်းစားကြတော့လေပူရွာထက်ဝဲလို့ရတဲ့သူကဝဲဒီစားစားတော့ဆန်းစားပါလေမတူပီမြို့ပေါ်နဲ့အနီးတဝိုက်ကဒီတခန့်၃000ကျော်ဟာဇွန်လ၃ပိုင်းကစလို့စစ်ဘေးရှောင်နေကြရတာဖြစ်ပြီးချင်းတော်လိုင်းတပ်ဖွဲ့တွေကမြို့ကိုသိမ်းပိုက်လို့စစ်ကောင်စီကင်းစင်သွားပြီဖြစ်ပေမဲ့ချင်းတော်လိုင်းတပ်ဖွဲ့ချင်းချင်းကြားစစ်ရေးပရီပ
န်တတီအန်လီနဲ့ပူပေါင်းတပ်ဖွဲ့တွေကအပိသက်တိုက်ခိုက်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။ရခိုင်ပြည်တန်တွဲမြို့နယ်မှာစစ်တပ်နဲ့အရခတ်တပ်တော်အေအီတို့အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးမြို့တွင်းကိုလက်နက်ကြီးကျရောက်ခဲ့လို့အယက်သားနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
ရရှိနေခုနားဆင်နေကြတာကတော့နယ်ဆက်ဒီသားကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမီပါ
3မှန်ရရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာချင်းရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တောင်ကြနေမယ်နဲ့အခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ FOA အမေရိကန်တန်ကထုတ်လွှင့်ကြေညာပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကို email လိပ်စာက burmese@voanews.com ဖြစ်ပါတယ် FOA ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့သတင်းတွေကို Facebook YouTube Instagram တွေမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုဆက်ပြီးပြောပြပါမှာပါအမေရိကန်ပြည်တော်စုလွန်ညွန်ရေးအတွက်ခိုင်မာအားကောင်းတဲ့ NATO အဖွဲ့ဖြစ်ဖို့အရေးကြီးတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ NATO မှာအမေအဖွဲ့ဟာအရင်ကတည်းကပို့ပြီးတော့ခိုင်မာအားကောင်းလာပြီးအဖွဲ့ဝင်နိုင်ငံတစ်နိုင်ငံတိုက်ခိုက်ခံရမယ်ဆိုရင်ကျန်တဲ့နိုင်ငံတွေကဝိုင်းပြီးတော့ကာကွယ်ကြဖို့ကတိပြုထားတယ်ဆိုတာကိုလည်းသမ္မတဘိုင်ဒန်က NATO ထိပ်သီးအစည်းအဝေးအဆုံးသတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အမေရိကန်ပြည်ထောင်စုဟာမဟာမိတ်နိုင်ငံတွေကြောင့်ပို့ပြီးတော့ခိုင်မာအားကောင်းလာခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။နေတိုးမဟာမိတ်ညီလာခံကျင်းပနေတဲ့အချိန်ဟာမကြာခင်ကကျင်းပခဲ့တဲ့သမ္မတလောင်းစကားစစ်တိုးပွဲမှာထိရောက်အောင်မပြောဆိုနိုင်တဲ့အတွက်သမ္မတဘိုင်ဒန်ကိုရွေးကောက်ပွဲမှာမဝင်သင့်ဘူးဆိုတဲ့အထိဒီမိုကရက်ပါတီအတွင်းမှာပြောဆိုနေခြင်းနဲ့တိုက်ဆိုင်နေပါတယ်။သမ္မတဟောင်းထရမ့်ကိုအနိုင်ရဖို့သူသာလျှင်အရေးချင်းပြည့်မိဆုံးဖြစ်တယ်လို့သမ္မတဘိုင်ဒန်ကသတင်းစာရှင်းလင်းပွဲမှာဖြေကြားသွားပါတယ်။ဒါ့အပြင်ဒုသမ္မတဟဲရစ်စ်ကိုလည်းချီးကျူးပြောဆိုခဲ့ပြီးဒုသမ္မတဟဲရစ်စ်ဟာသမ္မတအီချင်းနဲ့ပြည့်မီသူဖြစ်တယ်လို့ပြောဆိုသွားပါတယ်။နေတိုးထိပ်သီးညီလာခံအတွင်းသမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်နဲ့ယူကရိန်းသမ္မတဇယ်လင်စကီတို့ရဲ့နာမည်ကိုမှားယွင်းပြောဆိုခဲ့တဲ့ကိစ္စသတင်းတော့ကမေးတာကိုလည်းသမ္မတဘိုင်ဒန်ကပို့ပေါ်ပါပါပဲအရေးမကြီးသလိုရီမောပြီးတော့ပြောဆိုသွားပါတယ်။နောက်ဆုံးရသတင်းအကျဉ်းချုပ်တွေဖြစ်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်ထုတ်လို့ရင်မှုကတော့ကိုစုံမိုးကျော်ဖြစ်ပါတယ်ရုပ်ပိုင်းရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA ရဲ့ဒီမနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီ9:00တိတင်ဆက်ခဲ့တာပါ Facebook YouTube တို့ကနေတင်ဆက်ခဲ့တာပါ VOA ချင်းမိတ်ဆွေများနဲ့တူပါမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့ဖြစ်နိုင်ကြပါစေ VOA ကိုကြည့်ရှုတဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ